Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်သားရဲ့2020ခုနှစ်ဖေဖော်ဝါရီလ2ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ3040 48တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မသင်္ကီထိုက်ပါကိုရဲမင်းထွန်းနဲ့အတူသတင်းတွေကြီးညာပါမယ်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးရသူ259ယောက်ရှိပြီးလူပေါင်း 12,000 ကျော်ကူးစက်ခံထားရကြောင်းတရုတ်အာဏာပိုင်တို့ကစနေနေ့မှကြေညာထားပါတယ်။အမေရိကန်၊ဩစတြေးလျ၊ဂျပန်၊စင်ကာပူနဲ့ထိုင်ဝမ်တို့ကလည်းတရုတ်ကလာမဲ့လူတွေကိုခီးသွွားလာရေးပိတ်ပင်ကန့်သတ်ချက်တွေတိုးမြှင့်ထားပါတယ်။လာမယ့်ဖေဖော်ဝါရီလ21ရက်နေ့ကစလို့မြန်မာနိုင်ငံသားတွေအတွက်အမေရိကန်ရွှေ့ပြောင်းအခြေစိုက်ပြည်ဝင်ခွင့်နဲ့ DB ဗီဇာတွေထုတ်မပေးတော့ဘူးလို့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သက်ရုံးဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံသားတွေပေါ်အမေရိကန်အစိုးရရဲ့ပြည်ဝင်ခွင့်ဗီဇာတချို့ကန့်သတ်လိုက်တာဟာယာယီတာဖြစ်ပြီးတစ်ချိန်မှာပြန်လည်ယူသိမ်းသွားအောင်လုပ်သွားမယ်လို့မြန်မာသံမှကြီးဦးအောင်လင်းကပြောပါတယ်
။ပေါ်ခုဟာကဆိုလို့ရှိရင်လည်းပိတ်ပင်ထားတဲ့ဆိုတဲ့ဟာတဲ့ suspend လုပ်ထားတဲ့ဆိုတဲ့ရပ်ဆိုင်းထားတဲ့ဆိုတဲ့အသုံးလုံးကိုသူတို့သုံးတာတွေ့ရပါတယ်။
သတင်းတွေအပြီးမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့ဒီအပတ်စဉ်ကဏ္ဍတွေအဖြစ်ဒုအတန်အစီအစဉ်နဲ့စနေညတိုက်ရိုက်လေလံအစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ဂီထိုင်းနဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါအောင်ဗျာ
ကိုရိုနာဗိုင်းရပ်စ်အဆိုးအဆုံးကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံအလဲပိုင်းဟူပေပြည်နယ်ထဲမှာသေဆုံးသူ259ယောက်ရှိပြီးလူပေါင်း 12,000 ကျော်ကူးစက်ခံထားရကြောင်းပြည်နယ်အာဏာပိုင်တို့ကစနေနေ့မှာပြောဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးစိုးရိမ်ချက်ကြောင့်တရုတ်နိုင်ငံမှာလက်တလောနေထိုင်ခဲ့ကြတဲ့နိုင်ငံသားတွေရဲ့ခီးသွွားလာခွင့်ကိုတင်းကြပ်မဲ့အကြောင်းဩစတြေးလျ၊ဂျပန်နဲ့စင်ကာပူတို့ကလည်းစနေနေ့မှာကြေညာပါတယ်။အများပြည်သူဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေဖြစ်ကြေညာပြီးအမေရိကန်ပြည်ထောင်စုကအလားတူဆောင်ရွက်ပြီးနောက်တနည်းမှာပဲဒီနိုင်ငံတွေရဲ့ဆောင်ရွက်ချက်ထွက်ပေါ်လာတာပါထိုင်ဝမ်ကလည်းခီးသွွားလာမှုပိုပြီးတင်းကျပ်ကန့်သတ်ကြောင်းစနေနေ့မှကြေညာပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးသူအရေအတွက်တိုးလာကြောင်းတရုတ်အစိုးရကြေညာချက်ထွက်လာပြီးနောက်မှာအခုလိုဆောင်ရွက်တာလည်းဖြစ်ပါတယ်ပြည်ပကနေအမေရိကန်ကိုဆက်ရောက်လာချိန်မှာတီးသန့်ခွဲခြားချဖို့လိုအပ်တဲ့ကိုရိုနာဗိုင်းရပ်စ်ထိတွေ့နိုင်ခြေရှိသူလူပေါင်း 1,000 ကိုနေရာချထားပေးရေးကျန်းမာရေးနဲ့လူမှုဝန်ဆောင်မှုဌာနရဲ့ပန်ကြားချက်ကိုအတည်ပြုထားကြောင်းလဲအမေရိကန်ကာကွယ်ဝင်ကြီးမတ်အက်စပါကစနေနေ့ထုတ်ကြေညာချက်မှာပြောပါတယ်အနည်းဆုံးလူ250တို့ကိုဖေဖော်ဝါရီလ29ရက်နေ့အထိတီးသန့်ခန်းတွေနဲ့ထားရှိဖို့အတွက်နေရာထိုင်ခင်းစီစဉ်ပေးဖို့ကာကွယ်ဝန်ကြီးဌာနကိုကျန်းမာရေးနဲ့လူမှုဝန်ဆောင်မှုဝန်ကြီးဌာနဘက်ကတောင်းခံထားကြောင်းဗိုင်းရပ်စ်ပိုးရောဂါအစပြုတဲ့ကာလဖြစ်တဲ့14ရက်တာခွဲခြားထားဖို့လိုအပ်မှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ကကွယ်ရေးဝန်ကြီးဌာနကဒီလူတွေအတွက်နေရာထိုင်ခင်းမဲ့စီစဉ်ပေးမှာဖြစ်ပြီးကျန်းမာရေးဌာနကပြုစုစောင့်ရှောက်မှုတည်ယူပို့ဆောင်ရေးနဲ့လုံခြုံရေးတို့ကိုတာဝန်ယူမှာဖြစ်ကြောင်းလည်းကာကွယ်ရေးဝန်ကြီးဌာနအကြီးညာချက်မှာဖော်ပြပါတယ်စစ်တပ်ပိုင်းနေရာ၄ခုကိုအသုံးပြုဖို့ဖော်ပြထားပြီးကယ်လီဖိုးနီးယားပြည်နယ်က၂နေရာကော်လိုရာဒိုနဲ့တက်ဆက်စ်ပြည်နယ်တို့မှာ၁နေရာစီကိုလိုအပ်တယ်လို့အသုံးပြုသွားမှာဖြစ်ပါတယ
်တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစစ်တပ်ညကပြန်ခေါ်လာတဲ့မြန်မာကျောင်းသားတွေဟာမြန်မာစစ်တော်ချိန်တနင်္ဂနွေနေ့မနေ့အစောကြီး၄နာရီပတ်ဝန်းကျင်ကမလီမြို့ကိုရောက်သွားကြပြီဖြစ်ပါတယ်ကျောင်းသား63ယောက်ကိုမြန်မာအမျိုးသားလေကြောင်းလိုင်း MNA လေယာဉ်နဲ့ဝူဟန်ကနေပြန်ခေါ်လာတာဖြစ်ပါတယ်သူတို့ကိုမန်လီကကန်တော်နတီစေယုံမှာတတိယမှကြာခွဲခြားထားပြီးတော့စောင့်ကြည့်မဲ့အကြောင်းမန်လီမြို့တော်ကဒေါက်တာရဲလွန်ကသူ့ရဲ့ Facebook မှာရေးထားပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးဟာကူးစက်ခံရတဲ့ဆိုရင်တော့မှတရင်နှစ်ပတ်အတွင်းရောဂါလက္ခဏာမပြတဲ့အတွက်အခုလိုနှစ်ပတ်ကြာတိကျခွဲစောင့်ကြည့်ရတာဖြစ်ပါတယ်ကန်တော်နေဒီဆေးရုံပတ်ဝန်းကျင်မှာလုံခြုံရေးအထူးတင်းကျပ်ထားပြီးအမြဲတမ်းတာဝန်ကျဆရာဝန်ဆရာမမနဲ့တခြားဝန်ထမ်းအုပ်ပဲရှိမှဖြစ်ပြီးတော့အပြင်လူတွေလုံးဝအဝင်မခံဘူးလို့လည်းဥရဲလွန်ကရေးထားပါတယ်အခုလိုတိကျခွဲကြတာကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ညွှန်ကြားချက်အတိုင်းလုပ်ရတာဖြစ်ပြီးအပြင်လူဝင်ခွင့်မပေးတဲ့ကြားတွေကအတင်းဝင်လာသူတွေရှိတဲ့ဆိုရင်တော့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ လေးကွာရာဘာဂျီတို့နဲ့ပြည့်ခွင့်ပေးတယ်လို့မန်လေးမြို့တော်ဝန်ဒေါက်တာရဲလွင်ကရေးထားပါတယ်။ကိုရိုနာဗိုင်းရပ်စ်ဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားတဲ့လူရေအတွက်နဲ့တည်ဆုံသူရေအတွက်ပိုပိုပြီးတိုးလျော်နေတာကြောင့်မြန်မာနိုင်ငံမှာလည်းစစ်သက်စစ်သေးတာနဲ့ကောက်ွယ်တာတွေကိုအရှိန်မြှင့်လှုပ်ဆောင်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းလူလူကြားမှာဗိုင်းရပ်စ်ကိုဘယ်လိုကာကွယ်ရမလဲဆိုတဲ့ကျမကြီးအသိနည်းနေသေးတယ်လို့ထောက်ပြကြပြီးကျမကြီးနဲ့ပတ်သက်လို့ကျမကြီးအသိပိုရှိလာအောင်အစိုးရကလုပ်ပေးစေချင်ကြပါရယ်ခင်ဗျာ
။ ဤရနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်မကူးဆက်စေရအတွက်တရုတ်နိုင်ငံကလာမဲ့လေကြောင်းခီးစင်တွေကိုအီရန်ကဆိုင်းငံ့လိုက်ပါတယ်။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကြောင့်စီးပွားရေးအထိနာနေတဲ့အီရန်ကစီးပွားရေးပြန်လည်နှိုးထစေရေးတရုတ်ခီးသွားတွေကိုဆွဲဆောင်နိုင်ရေးအစီအစဉ်ကအခုလိုလေကြောင်းခီးစင်တွေပိတ်ပင်လိုက်တာကြောင့်အကြီးအကျယ်အထိနာစေပါတယ်။တရုတ်နိုင်ငံကိုသွားမဲ့တရုတ်ကနေလာမဲ့လေကြောင်းခီးစင်တွေအားလုံးကိုပိတ်ပင်ရေးအစိုးပြချက်ကိုအရေးပေါ်အစည်းအဝေးအတွင်အစိုးရတာဝန်ရှိသူတွေကအတည်ပြုလိုက်ကြောင်းအီရန်ချမ်းမာရေးဝန်ကြီးဆာအီနာမာခီးကတောက်ကြံနေတုန်းက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အီရန်ချမ်းမိုင်ဝန်ကြီးရဲ့ Twitter မှာရေးသားချက်ကိုကိုးကားပြီးအီရန်အစိုးရထောက်ပံ့ထားတဲ့ Fast Thinking ကလည်းဖော်ပြပါတယ်။ကမ္ဘာ့ချမ်းမိုင်ရဲ့အဖွဲ့ကြီး WHO ကကမ္ဘာလုံးဆိုင်ရာအရေးပေါ်ချမ်းမိုင်ရေးကိစ္စအဖြစ်သတ်မှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့မှုဖြစ်နေတဲ့တရုတ်နိုင်ငံကနေအီရန်ကိုပြန်လာလို့သူတွေအနေနဲ့လည်းချမ်းမိုင်ရေးအရာစောင့်ကြည့်ခရရမယ်လို့ဝန်ကြီးနာမကီးကပြောဆိုထားပါတယ်။တရုတ်ပြည်နဲ့အသွားလာလေကြောင်းခီးစင်တွေပိတ်ဖို့တောက်ကြံနေကကြေညာချက်ဟာဆိုရင်တရုတ်ခီးသွားတွေကိုပို့ပြီးတော့ဆွဲဆောင်ရေးအစိုးရရဲ့6လသက်တမ်းရှိအစီအစဉ်အပေါ်မှာအကြီးမားဆုံးရိုက်ခတ်မှုလည်းဖြစ်ပါတယ်။2018ခုနှစ်ကစလို့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကြောင့်အီရန်ရဲ့စီးပွားရေးလုပ်ငန်းကဏ္ဍအတွင်မှာအကြီးအကျယ်ရော့ကျလာခဲ့ပြီးတဲ့နောက်ခီးသွားလုပ်ငန်းမှာတရုတ်ခီးသွားတွေနဲ့မြင့်တင်နိုင်ဖို့အီရန်အစိုးရကကြိုးပမ်းနေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်အရေးကြောင့်အီရန်ရဲ့ခီးသွားလုပ်ငန်းပေါ်ထိခိုက်စေတဲ့အကြောင်းရင်းတည်းဖြစ်တယ်လို့လည်းအီရန်နိုင်ငံပိုင် IRNA သတင်းအေဂျင်စီကကြာသပတေးနေ့တို့ဆောင်းပါးတစ်ပုဒ်မှာဖော်ပြထားပါတယ်
American သမ္မတ Donald Trump ကိုတရားစွဲဆိုထားတဲ့အပေါ်အထက်လွှတ်တော်ကကြားနာစစ်ဆေးနေမှုမှာသက်သေတွေခေါ်ယူစစ်ဆေးမှာမဟုတ်တယ်လို့အထောက်အထားတွေမစစ်ဆေးတော့ဘူးဆိုပြီးအထက်လွှတ်တော်မှာတောက်ကြနေကမဲခွဲဆုံးဖြတ်လိုက်ကြပါတယ်။သမ္မတ Trump ရဲ့အမျိုးသားလူမျိုးရေးအကြံပေးဟောင်း John Bolton စီကအထောက်အထားတွေထွက်လာနေတဲ့ကြားကအခုလိုသက်သေတွေခေါ်ယူစစ်ဆေးမဲ့အစီအစဉ်ကိုအောက်လွှတ်တော်ကပယ်ချလိုက်တာဖြစ်ပါတယ်။သမ္မတပေါ်ဆွဲထားတဲ့အချက်တွေထဲမှာအာဏာအလွဲသုံးစားလုပ်တယ်ဆိုတာနဲ့လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုနှောက်ယှက်ဟနာခဲ့တဲ့ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။ဒီဆွဲချက်တွေအပေါ် Republican အများစုပါဝင်တဲ့အထက်လွှတ်တော်ကလာမယ့်အပတ်တည်းမဲခွဲဆုံးဖြတ်စေဖို့အခုတော့ဦးတည်သွားပြီဖြစ်ပါတယ်။ Republican အများစုဖြစ်တဲ့အထက်လွှတ်တော်ဟာအထောက်အထားတွေစစ်ဆေးဖို့ဆိုတဲ့ Democrat တွေတောင်းဆိုချက်ကိုပယ်ချလိုက်ခြင်းအပြင်သမ္မတကိုအပြစ်မရှိကြောင်းဆုံးဖြတ်ချက်ချမယ်လို့အများကမျှော်လင့်နေတာကြောင့်သမ္မတကိုယာရုကဖယ်ရှားရေး Democrat အမတ်တွေရဲ့ကြိုပတ်မှုရှေ့ပတ်တဲ့အဆုံးသတ်သွားဖို့ရှိနေပါတယ်။ရှေ့တဲ့ဘတ်တန်ကနေမှာ Iowa ပြည်နယ်အတွင်း Democrat Party သမ္မတလောင်းကိုယ်စားလှယ်ရွေးချယ်ရေးဆိုင်ရာမဲပေးမှုတွေရှိနေတာရယ်နဲ့အင်ကာနေ့မှာသမ္မတ Trump ကနိုင်ငံတော်အခြေပြမိန့်ခွန်းပြောကြားဖို့ရှိနေတာကြောင့်ဗိုလ်တုံးနေ့အစောဆုံးသမ္မတကိုအပြစ်ရှိမရှိအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်နိုင်မှာဖြစ်ပါတယ်။နိုင်ငံခြားအစိုးရတရက်ကိုပြည်တွင်းကရွေးကောက်ပွဲမှာဝင်ရောက်ဆက်ဖက်ခိုင်းတာဟာသမ္မတကိုယာရုကထုတ်ပယ်နိုင်လောက်တဲ့အပြစ်ကျူးလွန်မှုလို့ Democrat တွေကယူဆထားပြီး Republican အမတ်အများစုကတော့သမ္မတကိုဖယ်ရှားလောက်တဲ့ပြစ်မှုမဟုတ်ဘူးလို့ဆိုပါတယ်ခင်ဗျာ။
VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာအစီအစဉ်ရဲ့တင်းကွင်နေ့မနေ့ခင်းတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်American သမ္မတ Donald Trump ရဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်မိန့်အသစ်အရ2020ပြည်နှစ်ဖေဖော်ဝါရီလ21ရက်နေ့ကစလို့မြန်မာနိုင်ငံသားတွေအတွက် American ရွှေပြောင်းအခြေစိုက်ပြည်ဝင်ခွင့်ဗီဇာနဲ့ DB ဗီဇာထုတ်မပေးတော့ဘူးလို့မြန်မာနိုင်ငံဆိုင်ရာ American တန်ယုံကထုတ်ပြန်ထားပါတယ်။အခု American သမ္မတရဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်ကကျောင်းဗီဇာ၊အလဲအပတ်ဗီဇာ၊စီးပွားရေးကိစ္စအတွက်သွားရောက်မဲ့ပြည်ဝင်ခွင့်ဗီဇာတွေအတွက်တော့တက်ရောက်မှုရှိမရှိဘူးလို့လည်းဖော်ပြထားပါတယ်။အမေရိကန်ကိုအခြေစိုက်ဗီဇာလျှောက်ထားမှုအလုံးကိုရည်ရည်ပြတ်ပိတ်ပင်တာမဟုတ်ဘဲအကြောင်းအရာပေါ်မူတည်ပြီးချွင်းချက်နဲ့ဖြေလျှော့ပေးနိုင်တယ်လို့လည်းဖော်ပြထားပါတယ်။ အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေစိုက်ပြည်ဝင်ခွင့်ဗီဇာဒါမှမဟုတ်လေ DV ဗီဇာအတွက်လျှောက်ထားတဲ့မြန်မာနိုင်ငံသားတွေရဲ့ပြည်ဝင်ခွင့်ဗီဇာထုတ်ပေးမဲ့ကိစ္စကိုချွင်းချက်နဲ့ခွင့်ပြုမပြုကိုတော့ကောင်စစ်ဝင်ကဆုံးဖြတ်မှာဖြစ်ပါတယ်။ရထားပြီးသားပြည်ဝင်ခွင့်ဗီဇာတွေကိုတော့ပြန်ပြီးတော့ရုပ်သိမ်းမှာမဟုတ်ကြောင်း။နောက်ဒီမတိုင်ခင်ကရထားတဲ့ပြည်ဝင်ခွင့်ဗီဇာတွေခီးသွွားခွင့်ဆက်ရွက်စတန်းတွေလက်ဝယ်ရရှိထားသူတွေကိုလည်းအကြံပြင်းအဖြစ်တော့အမေရိကန်ပြည်ထောင်စုကိုသွားခွင့်ပြုမယ်လို့လည်းဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကိုဝင်ရောက်မဲ့လူပုဂ္ဂိုလ်တွေရဲ့နောက်ကျောင်းရာဇဝင်စုံစမ်းခြင်းနောက်အမေရိကန်ပြည်ထောင်စုအတွင်းကိုဝင်ရောက်ဖို့ကြိုးပမ်းခဲ့တာမျိုးရှိမရှိစုံစမ်းစစ်ဆေးတဲ့လုပ်ငန်းစဉ်ကိုမြင့်တင်ဆောင်ရွက်ရေးဆိုင်ရာသမ္မတရဲ့ကြေညာချက်ကိုကိုးကားပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကအခုလိုရှင်းလင်းထားတာဖြစ်ပါတယ်။တဲ့င်းချက်လက်မျှဝေကျင့်သုံးမှုအားနဲ့တဲ့နိုင်ငံတွေကနိုင်ငံသားတွေကိုပြည်ဝင်ခွင့်ကန့်သတ်ဖို့နိုင်ငံခြားရေးဝန်ကြီးဌာနနဲ့အမိမြေလုံခြုံရေးဝန်ကြီးဌာနကိုသမ္မတရဲ့ကြေညာချက်နဲ့ညွှန်ကြားထားတာဖြစ်ပါတယ်
။ရုရှားနိုင်ငံဟာမြက်ကိုရီးယားလူ့သမားတွေကိုနိုင်ငံရဲ့အရှေ့ဖျားဒေသမှာငှားရမ်းသုံးချပြီးမြက်ကိုရီးယားပေါ်နိုင်ငံတကာကတင်းတင်းကြပ်ကြပ်အရေးယူပစ်ဒဏ်ခတ်ထားမှုကိုရော့ပေါအောင်လှုပ်ဆောင်နေတယ်လို့ကြွန့်ကျင်သူတွေကပြောပါတယ်။ရုရှားနဲ့တရုတ်နိုင်ငံတို့ဟာအမေရိကန်ကဥဆောင်တဲ့အရေးယူပိတ်ဆို့မှုကိုအပြေအဝလိုက်နာလို့ခြင်းမရှိကြဘူးလို့လည်း CNA ကဒါရိုက်တာတူဖြစ်သူ Ken Goss ကပြောပါရယ်ဒီအခြေအနေကမြောက်ကိုရီးယားအစိုးရကိုငွေကြေးနဲ့စွမ်းအားရည်မြစ်တွေဆက်လက်ထောက်ပံ့ပေးနေပြီးအစိုးရအတွင်တည်ငြိမ်မှုရရှိစေကြောင်းဒါပေမဲ့အမေရိကန်တို့ကအမြင့်ဆုံးဖိအားပေးမယ်ဆိုတဲ့ view ဟာအသုံးချနေတာကိုတော့အလွန်ခက်ခဲစေကြောင်းလည်းသူကပြောပါရယ်ပြပမှာအလုပ်လုပ်နေတဲ့မြက်ကိုရီးယားနိုင်ငံသားတွေကပြန်လည်ပြဖို့တဲ့သူတို့ရဲ့လစာငွေကြေးကိုမြက်ကိုရီးယားအစိုးရတိတ်ကိုလိုအပ်နေတဲ့နိုင်ငံသားငွေမှာဖြစ်အသုံးချနိုင်ပါတယ်။မြက်ကိုရီးယားအလုပ်သမားများစုဟာရုရှားအရှေ့ပြားဒေသမှာစားလို့ရေးလုပ်ငန်း၊သစ်ထုတ်လုပ်ရေး၊စိုက်ပျိုးရေးနဲ့အဝတ်ထည်ချုပ်လုပ်ငန်းတွေမှာအများဆုံးလုပ်ကိုင်နေကြတာဖြစ်ပါတယ်။အဲ့ဒီဒေသဟာရုရှားနိုင်ငံအတွင်းအလုပ်သမားအင်အားရှားပါညှိနှိုင်းလာနေတဲ့ဒေသလည်းဖြစ်ပါတယ်။မြက်ကိုရီးယားအပေါ်ကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုမှာကုလအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြက်ကိုရီးယားအလုပ်သမားတွေကိုနေရက်ကိုပြန်ပို့ရမယ်ဆိုတဲ့လိုက်နာရမယ့်အချက်ပါရှိပေမဲ့ရုရှားနိုင်ငံကအဲ့ဒီအချက်ကိုချိုးဖောက်နေကြောင်းဒီဇင်ဘာလ22ရက်နေ့ကထုတ်ပြန်တဲ့ American Congress လွှတ်တော်သုတေသနဌာနရဲ့အစီရင်ခံစာမှာလည်းဖော်ပြပါရှိပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံရဲ့စိုက်ပျိုးမွေးမြူရေးလုပ်ငန်းကဏ္ဍပြန်လည်ဖွံ့ဖြိုးစေဖို့အစိုးရကဒေါ်လာတန်းထောင်နဲ့ချီသုံးဆွဲဖို့ပြင်ဆင်နေပါတယ်။အလုပ်အကိုင်ဖန်တီးရေးအတွက်အခြေခံအဆောက်အုံပိုင်းဆိုင်ရာမှာတိုးမြှင့်သုံးဆွဲမှာဖြစ်ပြီးအခွန်ကိုလည်းတိတိတတ်တာလျှော့ချမှာဖြစ်ပါတယ်။ဆယ်စုနှစ်တခုအတွင်းဖွံ့ဖြိုးမှုအဆိုးဆုံးအခြေအနေရောက်နေတဲ့စီးပွားရေးကိုမြင့်တင်နိုင်ဖို့အခုလိုဆောင်ရွက်တာပါဝင်ငွေတိုးစေရေးနဲ့ဝယ်ယူသုံးဆွဲနိုင်စွာမြင့်တင်ဖို့အသုံးစရချထားသုံးဆွဲမှာဖြစ်ကြောင်းဘန်ဒါယဝင်ကြီးနီယာမာလာစီတာရာမန်ကစနေနေ့ကလွှတ်တော်ကိုတင်တဲ့2020ပြည်နှစ်အစိုးရအသုံးစရမှာအခုလိုပြောဆိုတာဖြစ်ပါတယ်လူတွေလက်ထဲမှာငွေရှိဖို့အထူးသဖြင့်လူလက်တန်းစားပို့ပြီးတော့ဝင်ငွေပို့ပြီးတော့နှဲတဲ့လူလက်တန်းစားတွေရဲ့လက်ထဲမှာငွေရှိနေဖို့အသေးအချာဆောင်ရွက်လို့တယ်လို့လည်းဗန္ဒာယဝင်ကြီးကပြောဆိုပါတယ်။လွန်ခဲ့တဲ့6နှစ်အာဏာစပြီးယူခဲ့စဉ်ကဝင်ကြီးချုပ်နရင်ဒရာမိုဒီကအိန္ဒိယရဲ့စီးပွားရေးကိုတိုးတက်မှုအတွက်ဖြစ်ထွန်းဖို့အလို့အကန့်တန်းတဲ့ချီဖန်တီးဖို့ဂရုပြုထားတာဖြစ်ပေမဲ့ဝင်ကြီးချုပ်ဒုတိယသက်တမ်းအတွင်းမှာတော့ဟိန္ဒူအမျိုးသားရေးအပေါ်မှာပို့ပြီးအာရုံစိုက်တယ်လို့ဝေဖန်ခံရတဲ့ဝင်ကြီးချုပ်မိုဒီအတွက်စီးပွားရေးပြန်လည်နှုတ်ထစီရေးကအရေးကြီးနေတယ်လို့လည်းနိုင်ငံရေးသုံးသပ်သူတွေကပြောဆိုကြပါတယ်
။ Premier League ပွဲစဉ်25ကိုစနေနေ့ကစားကြတာမှာအမပီးစရာထိတ်ဆုံးမှာအခုချိန်ထိအခိုင်အမာဆက်ရှိနေတဲ့လဘဘူးအသင်းကဆောက်တမန်အသင်းကိုအင်ကွဲမှာ၄ဂိုးပြန်နေအနိုင်ရသွားပါတယ်။အမပီးစရာအဆင့်3နဲ့4မှာရှိတဲ့ Leicester နဲ့ Chelsea တို့ပွဲကတော့တစ်ဖက်2ဂိုးစီနဲ့သီးရကြပါတယ်။ Manchester United အသင်းဟာအင်ကွဲမှာ Wolves ကိုအနိုင်မကစားနိုင်ပဲဂိုးမရှိသီးရကြတာကြောင့်ရော Sheffield ကပယ်လစ်ကိုအဝေးကွင်းမှာတကူးကူးမရှိတဲ့အနိုင်ရတာကြောင့်ပါအဆင့်6ရောက်သွားပြီးရှက်ဖီကတော့အဆင့်9ကိုတက်သွားပါတယ်။တခြားပွဲတွေမှာတော့ဘွန်မော့သ်ကဗီလာကို2ဂိုးတကူး၊အေဗာတန်က Watford ကို3ဂိုး2ဂိုးနဲ့အနိုင်ရရှိပြီး Newcastle နဲ့ Norwich ကဂိုးမရှိသေးရင် Wolves နဲ့ Brighton တို့ကတစ်ဖက်3ဂိုးစီနဲ့သီးရရလက်တွေထွက်ခဲ့ပါတယ်။တနင်္ဂနွေနေ့မှာ Burnley နဲ့ Arsenal, Spurs နဲ့ Man City တို့ကစားရဖို့ရှိပါတယ်။နောက်ထပ်7ပွဲကစားဖို့ကြံနေသေးတဲ့ Liverpool အသင်းဟာလက်ရှိအချိန်ထိတော့ Champion Flyer ဖို့အလားအလာအကောင်းဆုံးအနေအထားမှာရှိနေပါတယ်ခင်ဗျာ။
ရွှေပြောင်းအခြေချသူ363ယောက်ကိုကဲဆယ်ထားတဲ့အခုညီပေးရေးတင်မော့ကမြေထဲပင်လယ်ထဲမှာရဲတော်ကြားခုံမောင်းနေပြီးကန့်ကတ်ခွင့်ရဖို့စိတ်ကမ်းရှာနေပါတယ်။မော်လ်တာနိုင်ငံကကန့်ကတ်ခွင့်ပေးဖို့ပဲချခဲ့ပြီးတဲ့နောက်အီတလီနိုင်ငံကကန့်ကွက်ခွင့်ပေးဖို့မျှော်လင့်နေတာဖြစ်ပါတယ်။စပိန်ကဲဆယ်ရေးတင်မော့ဖြစ်တဲ့ Open Arms Mission ရဲ့အကြီးအကဲ Jared Kenney ကတော့တင်မော့ပေါ်မှာဆက်နှစ်ရိတ်ခါပြက်လက်သွားနိုင်တဲ့အပေါ်စိုးရိမ်နေပါတယ်ရှင်။
Direct from Washington, the voice of
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိန်ဤထိုင်းနဲ့ကိုရဲမင်းထွန်းတို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတန်ခင်အခုရင်ဆုံးမြန်မာနဲ့ဆိုင်တဲ့သတင်းတော်တစ်ပုဒ်ကိုတင်ပြကြပါမယ်။မြန်မာနိုင်ငံသားတွေအပေါ်အမေရိကန်အစိုးရကပြည်ဝင်ခွင့်ဗီဇာတချို့ကန့်သတ်လိုက်တာကိုပြန်ရုပ်သိမ်းအောင်သတ်မှတ်ချက်တွေအတိုင်းပူပေါင်းလှုပ်ဆောင်သွားမယ်လို့အမေရိကန်နိုင်ငံဆိုင်ရာမြန်မာအသံအမကြီးကပြောလိုက်ပါတယ်။အခုလိုဗီဇာကန့်သတ်ချက်ကြောင့်အမေရိကန်ပြည်ထောင်စုကိုလာဖို့ပြင်နေကြတဲ့မြန်မာဒုက္ခသည်တွေအပါအဝင်မြန်မာနိုင်ငံသားတွေအတွက်နှိမ့်နာမှုဖြစ်စေတယ်လို့ဒုက္ခသည်ရေးဆောင်ရွက်သူတချို့ကသုံးသပ်ပါတယ်။အပြည့်အစုံကိုနားဆင်ကြည့်ပါခင်ဗျာ။အမေရိကန်ပြည်ထောင်စုရဲ့လူညုံရင်းနဲ့လူမှုဘဝဖူလုံရေးကိုကာကွယ်စောင့်ရှောက်ဖို့အတွက်သတင်းအချက်အလက်မျှဝေပေးဖို့အားနည်းတဲ့နိုင်ငံကနိုင်ငံသားတွေကိုပြည်ဝင်ခွင့်ဗီဇာကန့်သတ်ဖို့နိုင်ငံသားရေးဝန်ကြီးဌာနနဲ့အမိမြေလုံခြုံရေးဌာနကိုသမ္မတဒေါ်နယ်ထရန့်ကဇန်နဝါရီ31ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးညွှန်ကြားခဲ့တာပါအခုလိုကန့်သတ်လိုက်တဲ့အပေါ်သူဘယ်လိုနားလည်တယ်ဆိုတာအမေရိကန်နိုင်ငံဆိုင်ရာမြန်မာအသံအမကြီးဦးအောင်လင်းကရှင်းပြပါတယ
်အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံနဲ့ဒီလူဝင်မှုကြီးကြပ်ရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်နေတာလည်းရှိတယ်မြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်တဲ့နေရာမှာသတ်မှတ်ထားတဲ့စံချိန်တွေကိုလိုအပ်တယ်လို့သူတို့ကသတ်မှတ်ထားတဲ့အတွက်ကြောင့်ကျွန်တော်တို့အပေါ်ကိုအခုလိုသမရိုက်အနေပြီးတော့လက်မှတ်ရေးထိုးပြီးတော့ထုတ်ပြန်လာလို့ဖော်ပြထားတာတွေ့ရပါတယ်။မြန်မာနိုင်ငံဆိုလို့ရှိရင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်တယ်။ကုလသမဂ္ဂမှာလုံခြုံရေးကောင်စီမှာဒီကျန်းဖက်မှုနဲ့ပတ်သက်နေတဲ့ပုံစံတွေနဲ့ပတ်သက်ပြီးတော့သတင်းမျှဝေတာအဲ့ဒီနေရာမှာလည်းမြန်မာနိုင်ငံကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။အခုအမေရိကန်ဆိုရသတ်မှတ်ထားတဲ့ဒီအဆင့်မြင့်တဲ့ဒီပညာတွေပေါ့ဗျာဟိုလောလောဆယ်ကတော့ဒီအီလက်ထရောနစ်နဲ့ပတ်သက်တဲ့တင်းအချက်လက်တွေမျှဝေတာတော့ဘာလို့ကတော့ကျွန်တော်တို့အနေနဲ့ကတော့ဒီဥစ္စာတွေကိုနိုင်ငံတကာစာချုပ်ပြီးဖို့အတွက်ကိုကျွန်တော်တို့လုပ်နေတဲ့အနေထားရှိပါတယ
်2020ဖေဖော်ဝါရီ21ရက်နေ့ကစပြီးမြန်မာနိုင်ငံသားတွေအတွက်ရွှေပြောင်းအခြေစိုက်ပြည်ဝင်ခွင့်ဗီဇာ immigrant visa နဲ့ DV visa တွေကိုထုတ်ပေးတော့မှာမဟုတ်ဘူးလို့ရန်ကုန်အမေရိကန်တန်ယုံကသတင်းထုတ်ပြန်ထားပါတယ်မြန်မာပြည်ရဲ့ဝန်ကြီးဌာနဟာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေမှာအားနည်းချက်ရှိနေတယ်လို့အမေရိကန်အင်ဒီယားနာပြည်နယ်ကဒုက္ခသည်အရေးကူညီဆောင်ရွက်နေသူဒေါက်တာရိုဒင်းငါကထောက်ပြပါတယ
်အဓိကပြည်ထဲပေါ့နော်စစ်အစိုးရလက်ထက်ကစပြီးတော့အခုဒီမိုကရေစီအစိုးရဖြစ်ပြီးမဲ့ဒါပြည်ထဲရေးကတော့ဒါစစ်တပ်ကနေတိုင်နေလို့မဖြစ်တဲ့သူရဲ့ပူးပေါင်းဆောင်ရွက်မှုအင်တာပိုလ်နဲ့ဆက်ဆံမှုအချက်လက်ပေးသွင်းမှုတော့တော်တော်လေးကိုအာမေမေလို့ကျွန်တော်ထင်တယ်ခံမှန်းတယ်အဲဒါကြောင့်အမေရိကနေဒီထောက်ပြတဲ့အဲ့ဒီတစ်ချက်ကလည်းဒီဖန်ကမေလို့ထင်တယ်အဓိကတော့ဒီထဲကြီးဌာနနဲ့ရဲဌာနနဲ့အမေရိကန်ဆိုရနဲ့နိုင်ငံတကာနဲ့ပူးပေါင်းဖို့လိုလိမ့်မယ်လို့ထင်တယ
်ဒါပေမဲ့လည်းအမေရိကန်ရဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုဟာယာယီတာဖြစ်ပြီးမြန်မာနိုင်ငံသားတွေအပေါ်ကန့်သတ်မှုကနေပြန်ရုပ်သိမ်းအောင်သတ်မှတ်ချက်တွေနဲ့အညီအမေရိကန်နဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တန်မာကြီးဦးအောင်လင်းကပြောပါတယ်
ဒီဥစားကလည်းအစဉ်အမြဲသာဝရဆမဟုတ်ဘူးဆိုတဲ့ဟာလည်းသူတို့အတိအမြဲဖော်ပြထားတာရှိပါတယ်။နောက်ပြီးတော့အခုဟာကဆိုလို့ရှိရင်လည်းပိတ်ပင်ထားတယ်ဆိုတဲ့ဟာတဲ့ suspend လုပ်ထားတယ်ဆိုတဲ့ရပ်ဆိုင်းထားတယ်ဆိုတဲ့အသုံးလုံးကိုသူတို့သုံးတာတွေ့ရပါတယ်။ဒါကြောင့်မို့အမြဲတမ်းနိုင်ငံထိတွေ့ပြီးတော့သူတို့ပြန်လည်ပြီးတော့သုံးသပ်ပြီးတော့တနည်းကြမယ်ဆိုလို့ရှိရင်တော့သူတို့ရဲ့ယက်တီချက်တွေသူတို့ရဲ့သဝါဒတွေကြောင်းလဲဖို့အတွက်လည်းရှိနိုင်ပါတယ်လို့ကျွန်တော်အနေနဲ့ကတော့ယူဆပါတယ်။
အခုလိုဗီဇာကန့်သတ်ချက်ကြောင့်အမေရိကန်ပြည်ထောင်စုကိုလာဖို့ပြင်နေကြတဲ့ဒုက္ခသည်တွေအပါအဝင်မြန်မာနိုင်ငံသားတွေအတွက်နှိမ့်နာမှုဖြစ်သွားစေတယ်လို့ဒေါက်တာရိုဒင်းငါကပြောပါတယ်
။အာတတော်ကိုစိတ်မကောင်းဖြစ်ပါတယ်။အဲ့လိုပိတ်တင်ခြင်းအဖြစ်ကျွန်တော်တို့မလေးရှားနဲ့အိန္ဒိယထိုင်းနဲ့ဆက်တူဘာလို့မှအမေရိကန်ကိုဝင်ဖို့ဒီဒုက္ခတွေစခန်းပေါ့နော်ရီဖျူဂျီကနေတဆင့်ရှောက်တဲ့လူတွေအားလုံးကလာလို့မရတော့တဲ့အခြေအနေဖြစ်သွားမယ်။ကျွန်တော်တို့အမေရိကကိုရီဖျူဂျီနဲ့ရောက်လာပြီးတော့ဗမာပြည်သွားပြီးတော့မိမသွားယူတာယောက်ျားသွားယူတာပေါ့နော်သူတို့မိမကိုခေါ်တာအဲ့ဒါတွေအားလုံးကမလာနိုင်တော့ဘူးဖြစ်သွားမယ်နောက်တရားချက်ကတော့ဒီအမေရိကကိုရီဖျူဂျီနဲ့ရောက်ပြီးတော့နိုင်ငံသားဖြစ်ပြီးတဲ့နောက်မှာအဖေအမေညီကိုမောင်နှမတွေကိုခေါ်တဲ့လူတွေအဲ့ဒါသူတို့ရဲ့ဆွေမျိုးကိုခေါ်တဲ့ဟာတွေကဒီဗီဇာမရတော့ဘူးပေါ့နော်ဆိုတော့တော်တော်လေးကိုထိခိုက်သွားမယ်ဒါစိတ်မကောင်းပါဘူး
လက်တလောပြည်ဝင်ခွင့်ဗီဇာကန့်သတ်တဲ့အထက်မှာကျောင်းသားဗီဇာ၊ကြီးသွားဗီဇာ၊အလုပ်လုပ်ခွင့်နဲ့စီးပွားရေးဗီဇာစတာတွေကတော့ကန့်သတ်တဲ့အထက်ပါဝင်ခြင်းမရှိပါဘူး။အခုကန့်သတ်လိုက်တဲ့ immigrant ဗီဇာနဲ့ DV ဗီဇာအမျိုးအစားတွေကိုလည်းလူပုဂ္ဂိုလ်တူဦးချင်းရဲ့အကြောင်းကိစ္စပေါ်မူတည်ပြီးချွင်းချက်နဲ့ဖြေလျှော့ပေးဖို့ရှိသလို အဲ့လိုဖြေလျှော့ပေးမပေးဆိုတာကိုအမေရိကန်ကောင်စစ်ဝန်ကဆုံးဖြတ်သွားမယ်လို့ရန်ကုန်အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ view ရဲ့တနင်္ဂနွေနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့ Frontier မြန်မာမီဒီယာကပေးပို့တဲ့ဒုအသံကဏ္ဍအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စကိုင်းတိုင်းကကျေးနီစီမံကိန်းကြောင့်ရေညင်ညမ်းမှုပြဿနာဘယ်လိုရှိမလဲဆိုတဲ့အကြောင်းကိုတင်ဆက်ထားပါတယ်
မင်္ဂလာပါရှင်ဒုအတံပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့စာနေပါစကိုင်းတိုင်းဒေသကြီးကံကုန်းကျေးရွာမှာတော့မြေအောက်ရေတွေကြောင့်ဝက်စားတွေလျှော်တဲ့အခါမှာအယောင်ပြောင်းသွားတာတွေရှိသလိုရေနဲ့ထိတွေ့တဲ့အခါမှာလည်းအရေပြားတွေခြောက်သွေ့ပြီးပကြအပ်တာတွေကိုကြုံတွေ့လာခဲ့တာ10နှစ်ကြာအောင်ရှိနေပါပြီရွာသားတွေကတော့ဒီလိုဖြစ်တာဟာကျင်းနီစီမံကိန်းကြောင့်ဖြစ်တယ်လို့အပြစ်တင်ကြပါတယ်သူတို့ကရေရင်းမြစ်ကောင်းတွေရရှိဖို့ကိုလည်းရှာဖွေနေကြပါတယ်။ဒီတစ်ပတ်မှာတော့မိဖက်မီဒီယာဖြစ်တဲ့ငုံရွာကိစက်နဲ့ဒုအတန်တို့ဟာသူတို့ကြေးရွာမှာရေရင်းမြစ်ကောင်းတွေရရှိဖို့အတွက်တိုက်ပွဲဝင်နေကြတဲ့ရွာသားတွေနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မကိုငုံရွာကိစက်မှသတင်းထောက်အီအီမွန်ကရေးသားထားပြီးကိုတီဂျီအေးကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
။ကောင်းကောင်းကြီးရချင်းမင်းရရှိရေးကောင်းကောင်းကြီးရချင်းမင်းရရှိရေး
မုံရွာမြို့တပကန်ချင်းနွဲ့မြစ်နောက်ဖက်မှာရှိတဲ့ကံကုန်းကျေးရွာနေမှာ2010ခုနှစ်ကကျေးနီစီမံကိန်းတကြော့ပြန်ဆက်လာပြီးတဲ့နောက်ပိုင်းမှာတော့တောက်သုံးရီတွေအငန်တက်ကဲလာတာကိုဒေသခံတွေစတင်သတိထားမိလာကြပါတယ်။နေအိမ်တွေကစီပိုင်းတွေထဲဖြည့်ထားတဲ့ရေတွေဟာစားပြင်လို့အဖြူရောင်ကျိုးတွေတက်လာတာတွေအဲ့ဒီရေသုံးပြီးလျှော်တဲ့အုတ်တွေဟာလည်းအစွန်းထင်းတွေရှိလာတာကိုဒေသခံတွေကတိတိတသာသတိပြုမိလာကြတာပါ။
မော်တာနဲ့ဆုပ်လေရေကြတော့လေထမင်းချက်လို့မရဘူးဝှက်လျှော်လို့မရဘူးရေချိုးရုံတက်တက်ပဲရေစွာတဲ့ဒါတချို့ဆိုရင်လို့ရှိရင်မကြအဲရာနေတော့အကွက်တေးတော့ပါတော့အမှုထားတယ
်ကံကုန်းကြီးရွာနေတော်အေးတန်းကသူတို့ရွာသားတွေကြုံတွေ့နေရတဲ့အခြေအနေတွေကိုပြောပြသွားတာလည်းဖြစ်ပါတယ်လွန်ခဲ့တဲ့10နှစ်လောက်ကတည်းကကံကုန်းရွာနဲ့နှစ်မိုင်ကွာမှာမြမရန်စီကျင်းနီကုမ္ပဏီဟာစပယ်တောင်နဲ့ကျေးစင်တောင်မှာကျင်းတူတူဖို့ရေးစီမံကိန်းနဲ့အတူအဆစ်ဆက်ရုံလက်ပတ်ခြင်းကစပြီးပတ်ဝန်းကျင်ကျေးရွာတွေမှာတောက်သုံးရီဟာအရင်ကနဲ့မတူပဲတိတိတသာပြောင်းလဲလာတာကိုသူတို့သတိပြုမိလာတယ်လို့ဒေါ်အေးတန်းကဆိုပါတယ်။အဲ့ဒီဒေတာကတောက်သုံးရီအကြီးသေးဟာကြာဆင်းလာကြောင်း2013ခုနှစ်မှာဒေါ်အောင်ဆန်းစုကြည်ရဲ့အစီရင်ခံစာထွက်ပေါ်လာပြီးနောက်ပိုင်းမှာတော့ဒေတာခံတွေကပိုပြီးစိုးရိမ်လာကြပါတယ်။သူတို့အနေနဲ့မြေအောက်ရေကိုမတုံဆွဲရဲတော့တဲ့နောက်ပိုင်းမှာတော့တောက်ရီအတွက်တခြားနေရာကယူနေရတယ်လို့သုံးရီအတွက်လည်းဂျမားချောင်းကယူနေရတာပါ။ကုမ္ပဏီကနေဒေတာဖွံ့ဖြိုးရေးအတွက်ရတဲ့ထောက်ပံ့ငွေနဲ့ကားလန်6000ဆက်ရေကန်တိဆောက်ပြီးဂျမားချောင်းကရေကိုအင်းအယောက်ပိုက်သွဲတန်းစနစ်နဲ့လှုပ်ထားတယ်လို့ဒေတာခန်တူဖြစ်တဲ့ကိုမိုးခိုင်ကပြောပါတယ်
။ကျွန်တော်မျိုးရဖို့တော့ကုမ္ပဏီနဲ့3ချိန်ဆွေးနွေးဘူးတဲ့။စက်ဖက်ဆက်ရှိဘာချက်ကိုတုံးမလို့ဆိုတော့ကျွန်တော်ကကျွန်တော်မျိုးရရှိဖို့အတွက်ကျွန်တော်တို့အစဆွေးနွေးတာပေါ့။ဆွေးနွေးတဲ့အချိန်မှာသူကအဲဒီလိုပိုက်လိုက်ရတော့မပေးနိုင်ဘူး။ကျွန်တော်တို့သွားတယ်လို့ပြောနိုင်မှာဆိုတော့ဒီကဘာချက်ကိုနှစ်နှစ်ကဒီနဲ့နှစ်နှစ်စာထုတ်ပြီးမယ်ပေါ့ကျူနှစ်နှစ်စာကျူးထုတ်ပြီးတာပေါ့ဗျာအဲ့တော့နှစ်နှစ်စာကျူးထုတ်ပြီးမယ်အခုဖြည့်ဆိုတော့ကျွန်တော်တို့ဆင်းနှစ်နှစ်ကနေပြီးတော့တိုင်းတာလိုက်တဲ့အခါကျကျွန်တော်တို့အဲ့ဒီမျိုးနဲ့မလုံလောက်တော့ကျကျွန်တော်တို့ကဇမားချောင်းကနေလုံလိုက်တယ်ဒီမျိုးရောက်ရစာရင်ဇမားချောင်းကြီးရတော့တယ်ဆိုပြီးဇမားချောင်းကြီးတုံးလိုက်တာပေါ့
တောက်သုံးရီရရှိရေးအတွက်ကုမ္ပဏီတွေကနေရတဲ့ဒေတာဖွံ့ဖြိုးရေးရန်ပုံငွေနှစ်နှစ်နီးပါးစာဖြစ်တဲ့7,500လောက်သုံးစွဲခဲ့တယ်လို့လည်းသူကဆိုပါတယ်ချင်းနှဲ့မြေကိုတန့်စင်ပြီးထုတ်ယူသုံးစွဲဖို့ဆိုရင်တော့7,000လောက်ကုန်ကျနိုင်တာကြောင့်နိစ္စရရမားချောင်းစီကနေပဲရေရယူဖြန့်ဝေပေးခဲ့တာလို့လည်းဆိုပါတယ
်။အဲမမသားတွေကြမိုးရရကြတော့လမ်းနေရာရေအင်္ဂါတွေဟွာပြည်ရီရှိတယ်ပေါ့။ဒါကလည်းဒီလိုတော့မျိုးကြီးခက်ခဲနေပြီးတော့ကွန်ကရစ်လမ်းတွေပါရှင်းဆောင်ရည်ရကျွန်တော်တို့ကဒီရတဲ့ပြဿနာဒီရေလုံရတာနဲ့အဲဒီလမ်းမဆက်တွေကြီးလောမဲ့လုပ်ပြရတောင်းမေး
။စီမံကိန်းပြန်စပြီးနောက်ပိုင်းတွေမှာတော့ဒေတာခံတွေတုံးဆွဲနေတဲ့ရေဟာအကြီးအသေးတာမကရေထွက်အားပါယော့နေလာတယ်လို့လဲဒေါ်အေးတန်းကပြောပါတယ်
။တွင်းနေရတူးထားတယ်ဒီဘက်ကဟိုဘောတော့လုပ်ငန်းတွေလုပ်တဲ့ချိန်ကျတော့တွင်းနေအလိုအလျောက်ကိုခန်းသွားတာ။ကျွန်တော်တို့ဒီမှာတော့30ကျော်ပေါ့နော်။30ကျော်ယူပြီးအိမ်ပေါင်းစီမြင်တုံးနေကြတာပဲ။ဒါရေမင်းတွင်းရှိ5-6ရင်တုံးလို့ရတယ်။အခုကျတော့အားလုံးကလည်းစမ်းဆုပ်သွားတဲ့ဘောပေါ့။ဒီကလုပ်ငန်းတွေလုပ်လာလိုက်တွင်းနေအလိုအလျောက်ခန်းသွားတယ်။
ဒီခုမော်ဒါဂျင်တူပြန်တော့လေမော်ဒါဂျင်ကတော့တောင်းနဲ့မပြီးတော့ကြတော့နော်ဝင်းရမ်းတန်းနိုင်တဲ့လူကတူလို့ရလို့ဝင်းရမ်းတန်းနိုင်လို့ကြတော့မတုံးရဘူးပေါ့နော်တုံးနေအိမ်ကဝင်းပြီးတောင်းတုံးရတယ်ပေါ့လက်ရှိအချိန်မှာအဝေးစီတွင်ရေရာဖို့ဆိုရင်ပေခွန်းဆယ်ကနေ80လောက်ထိတူကြရပါတယ်တော့အေးသားနဲ့သူ့အိမ်ကြီးချင်းတွေကတော့ရေရှားပါမှုပြဿနာဟာဒီတတ်ထုကုမ္ပဏီတွေကြောင့်ဖြစ်တယ်လ မြေအောက်ရေသုံးဆွဲလို့မရတော့တဲ့နောက်ပိုင်းဒေသခံတွေဟာသူတို့ရွာကနေနှစ်မိုင်လောက်ဝေးတဲ့ရန်စီတက်ထုဆက်ယုံနဲ့ဂျပန်ပတ်တီလိပ်ဆက်ယုံတွေကနေယူသုံးနေရတာပါအဲ့ဒီကတောက်ရေကိုစပိန်တွေမော်တော်ဆိုင်ကယ်တွေသုံးဘိန်းတွေထော်လာကြီးတွေနွားလဲတွေနဲ့တည်ကြရပါတယ်တချို့ကတော့ရေတက်ဝယ်တောက်ကြတယ်လို့လည်းဆိုပါတယ်မိသားစုဝင်၃ယောက်သာရှိတဲ့ကိုမိုးခိုင်တို့အဖို့တော့တောက်ရေလုံလုံလောက်လောက်ခတ်ထားနိုင်ဖို့အရေးအခက်ခဲရှိတယ်လို့ဆိုပါတယ
်ကျွန်တော်တို့မအားတော့မခတ်နိုင်ကျွန်တော်ဒါအကြောင်းပေးရပြန်တဲ့ရေကိုဆက်ကြတင်ရဲထယ်ပါရဲ့အဲ့လိုမျိုးလောက်ကျွန်တော်၃ယောက်ခဲရှိရတာ၃ယောက်ခဲတောင်မှတခါလေလေရေးပြသေးတယ်တောက်ရေအဲဆိုင်ကမကြည့်တဲ့အဲဒီကဘူးဆိုးတာပါတ냐ထော်လာကြည့်တော့လူကြုံပြီးခတ်တာမျိုးတွေအဲ့လိုမျိုးတွေလိုက်ကြတယ
်ဒေတာခံတွေကတော့ချင်းနှမြက်ကနေတောက်သုံးရေရဖို့ကုမ္ပဏီနဲ့အစိုးရနှစ်ဖက်လုံးကိုတောင်းဆိုထားတာအချိန်အတော်ကြာနေပါပြီဘေကျင်းခြေဆိုင်ဝမ်ပေါင်တက်တုကုမ္ပဏီရဲ့လုပ်ငန်းအခွဲတစ်ခုဖြစ်တဲ့မြန်မာရန်စီကျင်းနီကုမ္ပဏီကတော့ချင်းနှမြက်ရရှိဖို့အတွက်သူတို့ရွာအနီးကနေပိုက်လိုင်းတွေတလိုင်းပြီးတလိုင်းဆွဲနေပြီမဲ့သူတို့တောင်းဆိုထားတာကိုတော့အခုထိလစ်လျူရှုခံနေရဆဲပါ။သကိုင်းတိုင်းဒေသကြီးစီပင်ဝင်းကြီးဦးမြင့်ကြည်ကတော့ဒီစီမံကိန်းတစ်ဝက်ကဒေသခံတွေကိုတောက်သုံးရေထောက်ပံ့နိုင်ရေးနဲ့ပတ်သက်ပြီးကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုလည်းအခုလိုပြောပြပါဗါး။ဟိ
ုပေးလို့လည်းမရဘူးဆက်ရုံကိုကြီးမလောက်ဘူး။ဆိုတော့ဒီဟာကတောက်ရေအတွက်ကဒီကနေပြီးတော့ပေးမယ်ဆိုပြီးတော့လည်းပေးလို့မရဘူး။အကုန်လုံးစိန်ခေါ်ရတာလေ။အဲ့ဒီကတော့တောက်သုံးရေရမှုအတွက်ကစီမံကိန်းတစ်ခုရှိတယ်။အဲ့ဒါကတော့သူ blue sky နဲ့အဲစာပေလေးစဉ်းပြီးခင်းလိုက်နိုင်နေကြ
။စီစဉ်ထားတဲ့ရေပေးဝေရေးစီမံချက်ဘယ်တော့စတင်မယ်ဆိုတာသူကအသေးစိတ်ပြောပြခဲ့ကြတော့မရှိပါဘူး။လွန်ခဲ့တဲ့လကဒေသခံ150လောက်ဟာမြန်မာရန်စီကျင်းနီကုမ္ပဏီကိုဆန္ဒပြခဲ့ကြပြီးသူတို့ရွာအတွက်ရေလုံလုံလောက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့သူတို့ရဲ့တောင်းဆိုမှုတွေဟာအရာမတင်ဖြစ်ခဲ့ပြန်ပါတယ်။တောက်သုံးရေရရှိဖို့ဒေသခံအစိုးရအနေနဲ့ကုမ္ပဏီကိုတိတိကျကျသာကင်တွယ်မယ်ဆိုရင်သူတို့ရဲ့တောင်းဆိုချက်တွေဖြစ်လာနိုင်ခြေရှိတယ်လို့လည်းရွာသားတွေကယုံကြည်နေကြပါတယ်။အခုအချိန်ထိတော့ဒေသခံတွေဟာတောက်သုံးရေအခက်ခဲဖြစ်နေစေပါ။တ
ောက်သုံးရေချင်းနေပြေရရှိရေတောက်သုံးရေချင်းနေပြေရရှိရေ
သူတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရွာကိစ္စမှသတင်းတောက်အီမွန်ကိုတီဂျီအေဇာနီနဲ့ဂျယ်ရက်တောင်နေတို့ဖြစ်ပါတယ်။အပတ်စဉ်ခြားသာရင်းနေတိုင်းတင်ဆက်ပေးနေတဲ့ဒို့အတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးတော်တာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
Frontier မြန်မာသတင်းမီဒီယာတင်ဆက်တဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာပါ VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American တန်ကနေအခုထုတ်လွှင့်နေတဲ့တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်ကိုမနေ့9နိုင်ရီအထိလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483လိုင်းနိုမီတာ48 kHz 6153ညအပြင်လိုင်းလံမီတာ190 kHz 1505တို့ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့စနေနေ့ည VOA ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီ။အငင်းပွားစရာဖြစ်နေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်မဲ့ဥပဒေမူကြမ်းဒီသတင်းပတ်ထဲမှာထုတ်ပြန်လိုက်ပါတယ်။ဖွဲ့စည်းပုံပြင်ရေးNLD ပါတီကဥဆောင်ကြိုးပမ်းနေတာတွေဘယ်လောက်ထိအောင်မြင်နိုင်ပါသလဲဘယ်လိုစိန်ခေါ်မှုတွေကြုံနိုင်ပါသလဲဆိုတာတွေကိုစနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာကိုအောင်လွင်ဦးဆွေးနွေးတင်ဆက်ထားပါတယ
်မင်္ဂလာခင်ဗျာဒီနေ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့2008ဖွဲ့စည်းပုံပြင်နိုင်မဲ့အလားအလာနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါအငင်းပွားစရာဖြစ်နေရတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်မဲ့ဥပဒေမူကြမ်းဒီသတင်းပတ်ထဲမှာပဲထုတ်ပြန်ပါတယ်။နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုရှော့ချဖို့ပါဝင်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဥဆောင်ကြိုးပမ်းနေရတာဘလောက်ထိအောင်မြင်နိုင်တယ်လဲဘလို့စိန်ခေါ်မှုတွေအခက်အခဲတွေကြုံရနိုင်တယ်လဲဆိုတာတွေကိုဆွေးနွေးမှာပါ။ကျွန်တော်တို့ပြင်နိုင်ဆွေးနွေးဖို့အတွက်ဒီဥပဒေပညာရှင်ဦးသိန်းသိန်းကိုနောက်နိုင်ငံရေးလေလံသုံးသပ်သူဒေါက်တာရံမျိုးသိန်းတို့ကိုဖိတ်ကြားထားပါတယ်ဆိုတော့ကျွန်တော်တို့ဒီပြည်내ဆွေးနွေးမဲ့အထက်ဒေါက်တာရံမျိုးသိန်းတို့လီလိုင်းမော်ရောက်နေပါပြီဦးသိန်းသိန်းကိုတော့ကျွန်တော်တို့ဆက်သွယ်လို့မရသေးပါဘူးဆက်သွယ်ကိုဆက်ပြီးစူးစမ်းနေတော့မှာဆိုတော့အရင်ဆုံးတော့ကျွန်တော်ဒီလွတ်တော်ဟိုမှာအခုဒီတင်သွားတဲ့မူကြမ်းနဲ့ပတ်သက်လို့ဒီပြည်내ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သုံးသပ်ချက်ကိုကြားချင်ပါတယ်ဆိုတော့ဒီလွတ်တော်တတိယတန်းအစပြီးတော့ပေါ့လေဒီတက်မတော်သားကိုစရဲပါဝင်မှုအချို့ကိုတစင်းချင်းဒီ short chart ကိုအပါဝင်ဒီနိုင်ငံရေးမှာစစ်တပ်ကနေရာယူထားတာတွေကို short chart ပုံတွေလည်းဒီထဲမှာပါပါတယ်ဆိုတော့ဒေါက်တာရေမျိုးသိန်းခင်ဗျအရေးကြီးတဲ့ကိစ္စတွေဒီထဲမှာဘလောက်များပါတယ်လဲပေါ့လေအခုဒီပြင်ဆင်မဲ့ဥပဒေကြမ်းထဲမှာဒီတိုင်းပြည်အတွက်လိုအပ်နေတဲ့အရေးကြီးတဲ့ကိစ္စမျိုးတွေဘလောက်ထိပါတယ်လို့ဘလောက်ထိခြုံငုံမိတယ်လို့များသုံးသပ်လို့ရမလဲခင်ဗျအ
ဲကျွန်တော်မြင်တာကတော့ဒီကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအကြောင်းထဲမှာဒီဖွဲ့စည်းပုံအခြေခံဥပဒေအကျင့်တွေဟာအင်တာနက်မှာအရေးကြီးတဲ့ဟိုအဆက်အသွယ်လို့မြင်ပါလေ။ဒါရှိဒီပြည်သူ့ခြေကဥပဒေ2008ခုနှစ်ပြင်ဆင်ရေးကိစ္စကော်မတီကနေဟောလုံလုံရဲ့ပိုင်းကတင်သွင်းရတဲ့ဒီဥပဒေကနှစ်ရက်ကိုကြည့်မယ်ဆိုရင်ဟောအဓိကအားဖြင့်တော့ဒီတက်မော်ရဲ့နိုင်ငံရေးမှာပါဝင်မှုကိုရှော့ချဖို့ရင်ဟောအမျိုးသားကာကွယ်ရေးနဲ့ဒေသကြီးကောင်စီရဲ့အခမ်းအနားကိုမဖိနှိပ်ဖို့ရင်နောက်တော့ state of emergency တော့ကျွန်တော်တို့အရေးပေါ်အခြေအနေတွေမှာဟောကမ္ဘာ့ရဲ့ပြည်တော်စုလွတ်တော်ရဲ့အခမ်းအနားကိုပြင်ပင်ဖို့ရယ်ဘာလို့ဖြစ်ရောက်ချေတဲ့ဥပဒေပြင်ဆင်တဲ့ကိစ္စမှာရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တွေရဲ့အဆုံးဖြတ်ကိုရှေ့တန်းတင်ဖို့အဲဒီကိစ္စတွေအဓိကဆောင်ပေးပြီးတော့တင်ထားတာကိုတွေ့ရပါတယ်။အားလုံးရဲ့တစ်ခုအနေနဲ့ပြောရမယ်ဆိုရင်တော့ဒါကျွန်တော်တို့တွားနေတဲ့နိုင်ငံရေးပန်းနိုင်ဟာဒီမိုကရေစီနဲ့ဆက်သွယ်ပြည်တော်စုတည်ဆောက်ရေးတာအဲ့ဘက်ကြီးဒီအခါတည်းဒီချက်နဲ့ဥပဒေကျန်နေရမှာဒီ federal ကိုဥပဒေလည်းပေါ့လေဒီပြည်နယ်တွေရဲ့ကိုယ်ပိုင်အချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ်ကျမဒီတိုင်းခွင့်တွေကိုအာဏာခံချက်ပေးနိုင်တဲ့အဲ့ဒီဘောင်တွေကိုချက်ထွင်ပေးနိုင်တဲ့ပြည်စင်ချက်မျိုးတွေတော့အားနည်းတာကိုတွေ့ရပါတယ်အဲ့တော့ဒီပြည်စင်ချက်ဟာနော်ဒီမိုကရေစီကတော့ဒီအောင်စုတည်ဆောက်ရေးဟာကျွန်တော်တို့လက်ရှိပေါ်ဆောင်နေတဲ့ငင်းငင်းလေးလုပ်ငန်းစဉ်နဲ့လည်းတိုက်ရိုက်ဆက်ဆက်နေပါတယ်။ဒီငင်းငင်းလေးလုပ်ငန်းစဉ်ဒီမိုကရေစီဘက်ကဒီအောင်စုတည်ဆောက်ရေးနဲ့ဖက်ပြီးတော့အခြေခံဥပဒေအကျင့်တဲဟာနော်တရားနဲ့တစ်ခုနဲ့တစ်ခုအပြန်အလှန်ချိတ်ဆက်နေတဲ့အတွက်ကြောင့်မလို့နော်ဒီလိုဒီမိုကရေစီဘက်ကဒီအောင်စုတည်ဆောက်ရေးနိုင်ငံပါနော်ဖက်ဒရယ်ရေးရာကိစ္စတွေကိုရှေ့တန်းမတင်နိုင်တာဟာ
ဆိုတော့ကိုရံမြို့တဲ့ရတော့ကျွန်တော်တို့ဒီကိုပေါ်လေးအကျဉ်းမင်းအဖြစ်ရာခိုင်နှုန်းအဖြစ်တွက်ကြည့်မယ်ဆိုရင်အခုဒီတိုင်းပြည်အတွက်အရေးကြီးတဲ့ကိစ္စတွေကိုအခုဒီပြင်ဆင်ချက်တွေကဘလောက်ရာခိုင်နှုန်းလောက်များဟိုခြုံငုံမိများပြောလို့ရမလဲ
။အဲကျွန်တော်အမြင်ကတော့လက်ရှိပေါ်လေးတိုင်းပြည်အတွက်ဒီအင်တာနက်မှာအရေးကြီးတဲ့ဒီဟိုအခြေအနေဒီလေးကပေါ်လေးတစ်ခုဖြစ်တဲ့ဒီဟိုတက်မတော်ကိုနိုင်ငံရေးကနေပြီးတော့ဒီဟို နိုင်ငံရေးမှာပါဝင်မှုကိုနော်အဆုံးသတ်ဖို့နောက်ပြီးတော့ဒီမိုကရေစီဖြစ်ဖြစ်ပေါ့လေဆွတ်ပေါ်ထဲမှာအဆုံးချက်တွေကိုပြုနိုင်လို့ဆိုတဲ့ဘက်ကတော့အဥပဒေထားတာတွေ့ရပါတယ်အဲ့တော့ဂျေမီယာအဖြစ်ပြောရင်တော့ကျွန်တော်မြင်တာတော့ဟိုမှာဂျေးစိန်ရခိုင်နိုးလောက်တော့အရေးကြီးတဲ့ကိစ္စတွေပါဝင်ပြီးတော့ကျန်တဲ့ဒီအဓိကကျတဲ့60ရာခိုင်နှုန်းတော့လိမ့်ဟာနေသေးတယ်လို့ကျွန်တော်အမြင်ပါတယ်နောက်တစ်ခုကလက်ရှိဖွဲ့စည်းပုံအခြေခံဥပဒေရဲ့အချက်သေးကဘယ်လောက်ပဲဒီကုလေချမ်းထဲမှာနော်မဖြစ်မလို့ပြင်ရမယ့်အချက်တွေပြင်ပြီးဖြစ်စီနော်ပြောင်းစုလွတ်တော်မှာမဲခွဲဆုံးဖြတ်တဲ့အခါကျတော့85ရာခိုင်နှုန်းကျော်ရမှပြင်ဆင်မှုဟာအတူချက်မှာဖြစ်တဲ့အခါကျတော့ကမ္ဘာကမထောက်ခံရင်ဘလို့မှပြင်လို့မရတဲ့အချက်အသေးကြီးကလည်းရှိနေပါတယ်။အဲဒီအခါကျတော့လက်ရှိခွဲပြီးတော့အခြေခံဥပဒေအချက်အသေးကိုကျွန်တော်တို့ကြော်လွှားဖို့စဉ်းစားတဲ့နေရာမှာဟောအရက်ဖက်စစ်ဖက်ဆက်ဆံရေးဟာအင်တာနက်မှာရေးကြည့်ပါလေ။အရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာတွဲမဲ့နေနေအချိန်နဲ့ညီနိုင်ရှင်းပြီးတော့နိုင်ငံရေးအရသဘောတူညီချက်တွေရအောင်လုပ်ပြီးတော့အဲဒီအခိုင်အမာကနေပြီးတော့ခွဲပြီးတော့အခြေခံဥပဒေပြင်ဆင်ရေးကိုကျင့်ကစေသားနိုင်လေဆိုရင်ပို့ပြီးတော့လက်တွေ့ကြမယ်ပို့ပြီးတော့အသေးပဲရှိနေမယ်လို့မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဥပဒေပညာရှင်ဦးသိန်းတန်းဦးလည်းအခုကျွန်တော်တို့ဆက်သွယ်လို့ရပါပြီဆိုတော့ဆရာဦးသိန်းတန်းဦးရေအခုကျွန်တော်တို့ဒီပြင်ဆင်မဲ့ဥပဒေမူကျမ်းမှာပေါ့လေဟိုပါဝင်တာတွေကတော့ဒီလွတ်တော်တတိယတန်းအစပြီးတက်မတော်သားကိုယ်စားတွေကိုဟိုတစင်ချင်းလျှော့ချသွားဖို့အပါဝင်ပေါ့လေနိုင်ငံရေးမှာစစ်တပ်ကနေရာယူထားတွေကိုလျှော့ချဖို့လည်းပါပါတယ်ဆိုတော့ဟိုရေဝီရသုံးသပ်မယ်ဆိုရင်ဒီဥပဒေကျမ်းပေါ့လေတိုင်းပြည်အတွက်အရေးကြီးတဲ့ကိစ္စတွေမှာဘလောက်ထိခြုံငုံမိရလို့များဆရာအနေနဲ့သုံးသပ်လို့ရမှာခင်ဗျာဟောတယ်လီဖုန်းလိုင်းကျွန်တော်တို့ပြန်ကြသွားပါတယ်ဆိုတော့ကျွန်တော်တို့လက်တလုံးမှာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုတိုက်ရိုက်ပါဝင်ဆွေးနွေးမဲ့ပုံကိုယ်ရှိနေပါသေးတယ်ဆိုတော့သူတို့ကိုလည်းဒီကြားထဲမှာအလှည့်ပေးလိုက်ချင်ပါတယ်အရင်ဆုံးတူကတော့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ကိုစလိုင်းပွေကုန်းဖြစ်ပါတယ်ကိုစလိုင်းပွေကုန်းသဘောထားလည်းမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီပွဲစီပုံပြင်ဆင်တဲ့ဒုတိယအထိန်လို့ပြောပေမယ့်ပထမအထိန်မှာပြင်ဆင်တဲ့ဥစ္စာဘာမှလည်းမပြောပါလောက်ပါဘူးတခုကတော့ကာကွယ်ရေးအမြင့်စီရမယ်ဆိုတော့စပင်းစင်မိလိုက်လို့လူထုဆန္ဒခံစုပေးလို့အရကွယ်ရဆိုင်ထားတာလည်းတွေ့ရတယ်ဆိုတော့ဒုတိယအသိပင်းစင်ရမယ်ဆိုတဲ့နေရာမှာလည်းကျွန်တော်ကတော့ယုံကြည်မှုတော့အင်တာမဟိုနေတယ်ဘာလို့လဲဆိုတော့သူတို့ပြင်သွင်းတဲ့ဥစ္စာကဟို NAD ကနေပြီးတော့မှတက်မလို့ကိုအဆော့ပေးပြီးတော့မှအများကြီးဆော့ပေးထားတာဆိုတော့တွေ့ရတယ်တိုင်းရင်းသားတွေတွေ့ဆိုရင်ကုနာတော့တရားမျိုးသိပြောသလိုပေါ့နော်ဖေဒရယ်ကိုဥတီတဲ့ပင်စင်သေးတယ်လည်းတော့နေတယ်အဲ့တော့တပ်မတော်လေးတွေမှာခွင့်ကောင်းယူပြီးတော့မှအဲအဲ့ဒီဥစ္စာတွေငါတို့သဘောထားလည်းမပါဘူးတဲ့တိုင်းသားတွေရဲ့သဘောထားလည်းမပါဘူးတဲ့လာပြန်ပြီဆိုတော့ကျွန်တော်တို့ကကစားခံနေရတော့ဒီတပ်မတော်ကအနေဒီယိုသူစဉ်းစားမှာကတော့ဖြစ်စီပုံပြီးမဟိတ်ဆွေတော့သူတို့ဟာကြီးရဲ့မစဉ်းစားပဲနဲ့ဒီဥစ္စာပြည်သူလူထုအတွက်ဖြစ်တယ်ဆိုတဲ့ဥစ္စာတစ်ခါတခါတော့မြင့်သွားတယ်ထင်တယ်အဲ့တော့ပြင်စီပွန့်တွေသူ့တို့နီလန်းကတော့အငင်တာဆုံးဖြစ်မယ်ဒုတိယကတော့သူကပြင်းလို့မြင်လာခံကနဲ့ပြင်းနေလို့ပြောပြအောင်ဒါလည်းသူတို့တဲ့အလိန်ခံရပြန်ပြီ။နောက်သူတို့ဟိုပြင်းလို့မြင်လာခံကျင်းပတဲ့ချိန်ကျတော့ဆုံးကြည့်ရမှာပေါ့။နောက်ဆုံးကျတော့ဒီလိုမျိုးသူတို့လူထုအလိန်ခံနေအောင်နေဆိုရင်သူတို့မူလပိုင်ရှင်ဖြစ်တဲ့သူတို့လူထုတွေကသူတို့ဟိုပိစက်မှုများစွာနဲ့ပြင်းတဲ့ချိန်ကျရင်တော့လူထုရောလင်းနဲ့ကင်ရောအင်းလေဒီရောအကုန်လုံးကညှင်လာပြီးတော့မှညှင်မှာပြက်ဆက်ရည်နဲ့ပဲသူတို့ကကြုံရမှာကိုလည်းသူတို့ဆိုရင်လေအဲ့ဒါကြောင့်လုံးတင်လုံးထားတဲ့ဥစ္စာကိုပီတူထုကိုညက်ကွေးပြီးတော့မှတင်းတိပင်ထားတဲ့ဥစ္စာကဘာလဲဖြစ်ဖြစ်ဟောသူ့တို့မှလည်းပြီးနောက်ပြီးတော့မှဒီလုံးကြီးလာခါမှလည်းပဲဖေဒရယ်ကြီးကလည်းဆွေးနွေးပြီးတော့မှဟောတမိုးတူကြီးထည့်ရယူပြီးမှလည်းဆက်သွားနေဆိုတဲ့အဆင်ပြေမယ်ဒီတိုင်းဆိုရင်တော့ကျွန်တော်တို့ကလည်းခံရတဲ့သူတွေကတော့ကျွန်တော်တို့ကတို့စိတ်ကုန်နေပြီဆိုတဲ့ဥစ္စာလည်းပြောချင်ပါတယ်ခ
င်ဗျဟုတ်ကဲ့ကိုစလိုင်းဘွေကောင်ဒါတော့ဒီတန်းတန်းတယောက်ကခန်းစားချက်လို့ပဲဆိုရမှာပါဆိုတော့နောက်ကျွန်တော်ဒီအမေရိကန်ပြည်တော်စုကကိုခိုင်ဆိုးလဲလေးလိုင်းပေါ်မှာရှိနေပါတယ်ကိုခိုင်ဆိုးဆွနှွေးညင်တာမင်းမြင့်ညင်တာဆွနှွေးမင်းမြင့်နိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကတော့ဆွဝင်ပြီးပြောခွင့်ရတဲ့ကျွန်တော်ချက်ကောင်းကြည့်ဒီမှာလည်းပြောရဲပေါ့အဓိကကတော့ကျွန်တော်တို့ဒီပေထောင်စုဒီခွေတစ်စီးပုံတစ်ခုဖြစ်ဖို့အတွက်ကျွန်တော်တို့တယန်းသားညီအစ်ကိုတွေဒီနေ့ဟာစိတ်ဖြစ်နေကြတာဘာကြောင့်ဖြစ်နေကြတာလဲအတိတ်ကဖြေကိုရှာရမှာအာဒီပေထောင်စုကိုဟောတကယ်တကယ်တနကကိုရန်မျိုးသိန်းပြောတော့တယ်လားပေထောင်စုကိုတကယ်တကယ်အစိတ်အမှန်ဖြစ်ဖို့ဆိုလို့ရှိရင်တော့ကျွန်တော်အမြင်ကိုပြောရမယ်ဆိုလို့ရှိရင်တော့ဒီတင်းသားခေါင်းဆောင်တွေဟောအကုန်လုံးကိုခေါ်ပြီးရင်ဒီဗမာကလည်းတော့ပါရမယ်တိုင်းနဲ့ပြည်နယ်ကလူတွေ ပြန်ကုန်ပါရမယ်အဲ့ဒီမှာဖွဲ့စည်းပုံတစ်ခုကိုတည်တည်ရှာရှာသူတို့ကောင်းဆောင်တယ်အပြင်နဲ့အသီးသီးကပြင်နေချစ်ပြင်နေဆိုချစ်ပြင်နေကနဲ့ကောင်းဆောင်တွေကနေပြီးရင်ဟောဥပဒေတစ်ခုကိုတည်တည်ရှာရှာရေးဆွေးမှဒီပြည်တွင်းစိတ်ဆိုတာလည်းမရှိဘူးဖြစ်သွားမယ
်ဟုတ်ကဲ့
အခုကနေပြီးရင်ဒီဗမာတစ်ခုလေးကနေပြီးရင်ဟောဥဆောင်ပြီးရင်လောက်တယ်ဟောသူစားရင်လည်းသူလောက်တယ်ဟောဟောအလုပ်တော့အမေနဲ့အနေပြတယ်လို့အဲ့လိုဖြစ်နေတယ
်ဟုတ်ကဲ့
အဲ့ဒီကြောင့်နေပြီး
ဟုတ်ကဲ့ပါ။ကျေးဇူးပါ။ဆယ်တော့နောက်ထပ်ကျွန်တော်တို့လေလိုင်းပေါ်မှာရောက်နေတဲ့သူတို့ကိုပဲလှည့်ပေးလိုက်ချင်ပါတယ်။ဥဆိုးဝေဖြစ်ပါတယ်။မြန်မာနိုင်ငံကဥဆိုးဝေသဘောထားလဲဆွနေလို့ရပါတယ်ခင်ဗျာ
။ပထမဥစွာကျော်ကျော်ရင်းနှီးပြီးပြောသွားတယ်ပေါ့။ခု2000ကျပ်ဖွဲ့စည်းပုံဥပဒေပြင်ဆင်နေပတ်သက်လို့အခက်အခဲရှိတယ်ပေါ့။အဲကွန်ဆာငါးကြာနေတော့အဲကုစလေတွေကအတီးပြူဖို့လိုအပ်တယ်ဆိုတော့တက်မတော့ဘာမှဖြစ်မယ်ဆိုတဲ့အကြောင်းတွေပေါ့လေ။ဒါနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကကို2000ကျပ်ဖွဲ့စည်းပုံဥပဒေမပြည့်ရင်ကျွန်တော်တို့တန်းကြီးကောင်းမလား2000ကျပ်ဖွဲ့စည်းပုံဥပဒေကိုပြင်ဆင်တော့မှကျွန်တော်တို့ပြည်သူတွေအတွက်တန်းကြီးအတွက်ကောင်းမလားဆိုတော့ဒါချင်းချင်းနဲ့တည်ပြီးတာဖြစ်တယ်ဒါကြောင့်မို့လို့ငယ်တဲ့အတ္တိယပုဂ္ဂိုလ်တွေကဖြစ်တဲ့နည်းနဲ့စေနာထားပြီးတော့ပြုပြင်ဖို့လိုအပ်တယ်လို့ကျွန်တော်တိုက်တွန်းပြောဆိုချင်ပါတယ
်ဟုတ်ကဲ့ဦးဆိုးဝေပါဝင်ဆွေးနွေးရကျေးဇူးပါဆိုတော့ဒီနေ့မှကျွန်တော်ပင်နေဆွေးနွေးမယ်ဒေါက်တာရံမျိုးသိန်းကိုကျွန်တော်ပြန်ပြီးတော့ဟိုဆွေးနွေးစီချင်တာရှိပါတယ်ဆိုတော့အကောင်လုံးကလည်းပြောနေပါတယ်ဒီဟိုဟိုဖွဲ့စည်းပုံပြင်ရေးကိစ္စတွေမှာဒီတိုင်းရင်းသားတွေရဲ့အခက်အခဲအရေးကြီးတယ်ဆိုတော့ဒီပြောကြပါတယ်ဆောစောနောက်ဒေါက်တာရံမျိုးသိန်းလည်းဆွေးနွေးသွားတာရှိပါတယ်ဒီတက်မလော်နဲ့စစ်ဖက်ရပ်ဖက်ဆက်ဆံရေးကလည်းအရေးပါတယ်ဆိုတော့ပြောပါတယ်ဆိုတော့တစ်ချိန်တည်းမှာပဲပေါ့လေကျွန်တော်တို့ဒီတက်မလော်ရောဒီတိုင်းရင်းသားအင်အားစုတွေရောဒီလိုဖွဲ့စည်းပုံပြင်ဆင်ရေးမှာအဓိကကြားရတဲ့ဆိုတဲ့နေရာမှာနိုင်ငံရေးခုလက်ရှိဒီလွှတ်တော်ထဲမှာနိုင်ငံဥဆောင်ပါတီတခုဖြစ်တဲ့ NLD ပါတီအနေနဲ့ပေါ့လေဒီလိုတက်မတော့တိုင်းရင်းသားအင်အားစုတွေတကယ်ဆိုရင်လွှတ်တော်ထဲမှာတခြားနိုင်ငံရေးပါတီတွေလည်းရှိနေပါသေးတယ်ဆိုတော့ဒီလိုလူတွေအားလုံးပူးပေါင်းပါဝင်နိုင်ဖို့ဆိုလို့ရှိရင်ဒီဥဆောင်ပါတီတခုအနေနဲ့ဘာတွေအဓိကလုပ်ဖို့အခုချိန်မှာလုံနေရလို့များဒေါက်တာရေမျိုးသိန်းသုံးသပ်လို့ရမလဲ။အဲ
ကျွန်တော်အနေနဲ့တော့ဒီလက်ရှိပါတီရပေါ့လေအမျိုးသားဒီမိုကရေစီအဖွဲ့အစည်းပါတီအနေနဲ့ပေါ့လေကျွန်တော်တို့ဒီတက်မတော့ကောင်းကောင်းနေနဲ့အတွေ့အကြုံရှင်းနေနိုင်လို့အမြင်ဖလေတုံးတက်နိုင်လို့လိုအပ်တယ်လို့တိုင်းရင်းသားပါတီကကောင်းကောင်းနေနဲ့လေအပြုဝင်နေနေတွေ့အကြုံရှင်းနေပြီးတော့သူတို့ရဲ့အမြင်သဘောထားတွေကိုနားထောင်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲအဓိကကတော့ကျွန်တော်တို့ဒီအစိုးရဘိုင်းချုပ်တော်ဘိုင်းတက်မတော်ဘိုင်းကကောင်းကောင်းဒီအမြင်နဲ့ကျွန်တော်တို့တိုင်းရင်းသားပါတီတွေနောက်တိုင်းရင်းသားကောင်းကောင်းဒီနဲ့ဘဝနေနေအမြင်ဖလေညနိုင်ချွေးနေပြီးတော့ကျွန်တော်တို့နိုင်ငံရဲ့အနာဂတ်အတွက်တကယ်ကိုခိုင်မာတဲ့အခြေခံကောင်းမှုသဘောတူညီချက်ကောင်းမှုကိုကြားအောင်ယူနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဒါလက်ရှိတွားနေတဲ့ဇိုင်းကြောင်းမှာကြည့်မယ်ဆိုရင်တော့ဗာကြထားတဲ့သဘောတူညီချက်တွေရှိနေမယ်လို့လည်းပဲရှင်းရသေးတာမှုအပိုင်းမှာအင်မတန်မှအားနည်းတာကိုတွေ့ရပါတယ်။အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့နိုင်ငံရဲ့အခြေအနေကလက်ရှိအခြေအနေမှာအဒီမိုကရေစီပြည်သူ့ပြည်အောင်စုတည်ဆောက်ရေးအတွက်ချိန်မှန်တမန်တော်ကြာကြာနာနာမှလန်းနိုင်သေးတဲ့အခြေအနေလို့ကျွန်တော်ကတုံ့ပြန်ပါတယ်ကျွန်တော်တို့အနေနဲ့ဒီအခြေအနေမှာဟလာဒီမိုကရေစီပြည်သူ့ပြည်အောင်စုတည်ဆောက်ရေးအတွက်ကိုတော့အစိုးရလက်တော်တမတော်နဲ့တိုင်းနာခေါင်းဆောင်တွေကြားမှာသဘောတူညီချက်တွေရနိုင်ခဲ့ရင်တော့မှဒီအပြီးပွင့်ကိုကျွန်တော်တို့ရဲ့သားသမီးတွေမိန်းမတွေတော့မှခံစားရနိုင်တဲ့အခြေအနေရှိပါတယ်အဲ့တော့ဒီချင်းနေမှာကျွန်တော်တို့ကဒီသဘောတူညီချက်တွေကိုတော့မရနိုင်သေးဘူးဆိုတော့ဒီအပြီးပွင့်ကိုခံစားနိုင်ဖို့ဟာပုံပြီးတော့ဝီးကွာသွားမလားလို့စဉ်းစားကြရရှိပါလေ
။ဟုတ်ကဲ့ဆရာကျန်မျိုးသိန်းဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုစာရီပေးပို့ပြီးဆွေးနွေးထားတဲ့ပုံကိုလည်းရှင်းနေပါသေးတယ်။အရင်ဆုံးစာတစ်စောင်ကတော့ဒီအမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါသူစာတော်တော်လေးလည်းရှိတော့လူရင်းချက်တွေကိုပဲကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ။
2008ဖွဲ့စည်းပုံဟာဒီမိုကရေစီရေးတန်းတူညီမျှရေးလူ့ခွင့်ရေးစသဖြင့်ဘာအခွင့်အရေးတွေကိုမှအမကန်ကြပေးထားမှာရှိပါဘူး။စစ်တပ်ကအချိန်မီအာဏာသိမ်းနိုင်ရင်နောက်ကြောင်းပြန်အေးမယူနိုင်ရေးစစ်ကောင်းဆောင်တွေရဲ့အသက်အိုးအိမ်စီးစိမ်ဘဝလုံခြုံမှုကိုမြည်သူမြမတိပါနိုင်ရေးမေစုသမရမဖြစ်နိုင်ရေးနိုင်ငံသားပြည်သူအချင်းချင်းကြားစိတ်ဝမ်းကွဲပြားနေရေးအတွက်ရည်ရွယ်ချက်ရှိရှိရေးဆွဲထားတဲ့စာအုပ်စင်းကြီးတာဖြစ်ပါတယ်။ဒီမိမိတို့အကြိုက်လွယ်လွယ်ပြင်လို့မရနိုင်အောင်ရေးဆွဲထားတဲ့စာအုပ်စင်းကိုအမုံအညိုးတွေမထားပဲပြင်ဖို့ကြိုးစားခဲ့တဲ့တရားလွတ်တော်ရှင်းနေ NLD ဥပဒေအကြံပေးပညာရှင်ဦးကိုနီလောက်ကြံခံရသလို ပြည်စည်းဟောပြောခဲ့လို့တရားလွတ်တော်ရှင်းနေဦးကြည်မြတ်ကဗျာစရာကုစောဝင်နဲ့ဘိုးကြီးအောင်နေမျိုးစင်ထိုင်ကတော့အကြီးညိုပြက်စေမှုပုံမှန်၅၅ကာကြီးနဲ့ဖန်ဝရန်ထုတ်ခံထားပါတယ်ကျေးဥပြည်စည်းအတွက်အဓိကစိန်ခေါ်မှုကတော့လက်ရှိနိုင်ငံရေးပါတီတွေက NLD ပါတီရဲ့ခြေဥပြင်ဆင်ရေးပေါ်လူမျိုးရေးပုံကိုရေးတန်ရာစိတ်တွေနဲ့ပူပေါင်းဆောင်ရွက်လူစိတ်တွေနှဲပါနေခြင်းပြည်သူတွေရဲ့မဲတပြားမှမပါဘဲလူတူတစ်ဖွဲ့ရဲ့အမိန့်နဲ့လွှတ်တော်တွေဝန်ထမ်းပြီးပြည်သူကိုယ်စားလှယ်တွေဥတွေပြုသမျှထိုင်ထားလို့ကန့်လန့်တိုက်နေတဲ့နှစ်သီးစားတမတ်သားတွေအရေးပါပဲမိမိတို့ရဲ့အခွင့်အာဏာတွေဆုံးရှုံးသွားမှကြောက်ပြီးခြေဥပြင်ဆင်ရေးကိုနှောက်ယှက်နေသမျှယုံကြည်မှုတည်ဆောက်နိုင်ရေးအတွက်တန်ရာစိတ်တွေတိုင်းသားလက်နက်ကင်ခေါင်းဆောင်တွေအားလုံးမှာကြောင်နေမှာအမှန်ပဲအကြေးစကောင်းဆောင်တွေကမိမိတို့ကနိုင်ငံဝန်ထမ်းပြီးပြီးတက်မတော်ဂုံသိက္ခာကိုထိမ့်ပြီးရွေးချယ်ခံပြီးသူဆိုရအောင်သစ္စာရှိရှိအမှုထမ်းရွက်ကြမယ်ဆိုရင်တက်မတော်ရဲ့ဂုံသိက္ခာမြင့်တက်လာနိုင်သလို2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့အမျိုးသားပြည်နယ်ရင်းများစီပြဿနာဟာလည်းငြိမ်းချမ်းစွာပြီးဆုံးသွားနိုင်တယ်လို့ယူဆမိပါတယ်ဗျာ
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ပေးစာပါနောက်စာတစ်စောင်တော့ကျွန်တော်တို့မိထီလာမျိုးကဦးစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါကိုအောင်လင်းမြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံဟာဒီမိုကရေစီစနစ်ကျင့်သုံးမှုနဲ့မကန့်ညီတဲ့ဖွဲ့စည်းပုံဖြစ်နေတယ်။ပြည်ရင်းပြည်ပနေရာစလုံးကလက်မခံတဲ့ဖွဲ့စည်းပုံဖြစ်နေတယ်။စစ်အစိုးရကစစ်အာဏာတည်မြဲရေးအတွက်ရည်ရွယ်ရေးဆွဲခဲ့ပြီးစစ်အာဏာနဲ့အတူပြုခဲ့တဲ့ဥပဒေဖြစ်တဲ့ဒါကြောင့်ဒီမိုကရေစီစနစ်ကိုတိဆောက်ကျင့်သုံးနေတဲ့ NLD အစိုးရအနေနဲ့မဖြစ်မနေပြင်ဆင်ရမယ့်တာဝန်ရှိနေတယ်။ဒါကြောင့်ပြင်ကုန်ပြင်ရမယ်2008ခုဖွဲ့စည်းပုံပြင်ဆင်မဲ့ဥပဒေမူကြမှာစစ်တပ်ရဲ့အခမ်းအနားလျှော့ချရေးကာလုံကိုပြင်ဆင်ဖွဲ့စည်းရေးတို့ပါလာတဲ့အတွက်အယက်သားအစိုးရဒီမိုကရေစီလမ်းကြောင်းအတိုင်းတွားဖို့လမ်းပွင့်လာနိုင်တယ်လို့မြင်ပါတယ်တဲ့။တိုင်းရင်းသားတွေရဲ့လိုလားတောင်းဆိုချက်တွေကိုဖြည့်ဆည်းပေးနိုင်မယ့်အခြေအနေဖြစ်လာပါလိမ့်မယ်။ငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်လည်ရှင်သန်လာနိုင်မယ်။တက်မတော်က2008ခုဖွဲ့စည်းပုံကိုလုံးဝအထိမခံတာမဟုတ်ပါဘူးတဲ့။2008ဖွဲ့စည်းပုံပါစီကံနီလန်းနဲ့အညီပြင်ဆင်တာကိုလက်ခံတယ်လို့ဆိုထားပါတယ်တဲ့။နိုင်ငံအတွင်းမှာလက်နက်ကင်အဖွဲ့တွေခြုံငိမ့်ပြီးတော့အချမ်းတဲ့အခါတက်မတော်ကဖွဲ့စည်းပုံပြင်ဆင်မှုကိုသဘောတူလက်ခံပြီးမိမိမူလတာဝန်တွေကိုပဲပြန်လည်ထမ်းဆောင်မယ်လို့ဆိုထားပါတယ်။အခုခါနိုင်ငံရေးအခြေအနေတွေပြောင်းလဲလာနေပြီးတက်မတော်ရဲ့တဘောရာလည်းပြောင်းလဲလာပြီးအစိုးရနဲ့လက်တွဲလုပ်မယ်ပံ့ပိုးကူညီမယ်ဆိုတဲ့စကားတွေပြောလာနေပါပြီတဲ့။အစိုးရကလည်းဥပဒေစည်းကမ်းနဲ့အညီဖွဲ့စည်းပုံကိုဒီမိုကရေစီနည်းကြကြပြင်ဆင်တာဖြစ်တဲ့စစ်တပ်ကိုညှိနှိုင်းမှုပြုပြီးတော့လှုပ်တင်တာကိုလှုပ်လို့ပြည်သူတွေရဲ့ထောက်ခံမှုရနေတယ်သူတို့လည်းစစ်တပ်ရဲ့ပူးပေါင်းမှုအားနည်းနေပြီးတော့နိုင်ငံရေးပါတီတချို့ရဲ့မမှန်မကန်အပြစ်တင်အပုတ်ချမှုများကတော့ရှိနေပါသေးတယ်တဲ့ NLD အနေနဲ့လည်းဥပဒေကြောင့်အရာတိကျစွာလိုက်နာဆောင်ရွက်ခြင်းဖြင့်ဒီမိုကရေစီကျင့်စဉ်ပေါင်းအတွင်းကဆောင်ရွက်သွားမှာဖြစ်လို့စိန်ခေါ်မှုတွေအချက်အတဲတွေကိုကျော်လွှားနိုင်လိမ့်မယ်လို့ယုံကြည်ရပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါကတော့မက်တီလာမျိုးဥစိန်မောင်းဆာပါနောက်ထပ်စာချို့လည်းကျွန်တော်တို့ Facebook ကနေပေးထားတာရှိပါတယ်ဒီဥကျင်လာဆိုတဲ့တယောက်ကတော့ခြေဥပြင်ရမာရဲ့ငင်းငယ်ရသွားမာရဲ့ဒီနှစ်ကိုအသေးလေးကာဝယ်နေတဲ့အဖွဲ့တွေကနိုင်ငံချစ်တဲ့အောင်ဟန်ဆောင်နေသူများလာပါတဲ့2008ခြေဥရတိုင်းပြည်ကိုအမွေရထားတယ်လို့ငါတို့သာလျှင်ပိုင်ဆိုင်စီမံခွင့်ရလို့စိတ်နဲ့ရှေ့တန်းကကာဝယ်မယ်ဆိုရင်လွတ်တော်ဆိုတာဘာအဓိပ္ပာယ်လဲလွတ်တော်မှာအာဏာမရှိတဲ့ဖွဲ့စည်းပုံဟာဥနေဝင်မဆလာ84ဖွဲ့စည်းပုံနဲ့ဘာများကွာခြားပါသလဲ84ကိုမချိုက်လို့88ဖြစ်လာတာပါ84ဖွဲ့စည်းပုံကိုပုံပြောင်းထားတဲ့2008ခြေဥကြောင့်ဒီမိုကရေစီလမ်းပေါ်ရောက်နေပြီဆိုပြီးဝါဒဖြန့်နေတာမှန်ပါသလားနှစ်ပါးချုပ်တန်းလန်းနဲ့ဘေးမဲ့လွတ်ခွာရတဲ့မြန်မာပြည်မဖြစ်ပါစေနဲ့ခြေဥကိုအနယ်ဒီကအသက်နဲ့လဲပြီးပြင်နိုင်ပါစေဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ကြည်မောင်ဝင်းဆိုတဲ့နာမည်နဲ့ပါသူကတော့ခက်တာတဲ့ NLD ဆိုရကဘယ်မှာတိတိကျကျပြက်ပြက်သားသားပြောခဲ့လုပ်ခဲ့တာမရှိပါဘူးအခုဖွဲ့စည်းပုံလဲဒီနည်းနဲ့ပြင်မရရင်တခြားနည်းဘယ်နည်းသုံးမယ်ဆိုတာလဲဘာမှချမပြပါဘူးပြည်သူတွေအားမြတာဒီအကြောင်းနေပါပါတယ်ဆိုပြီးသူကရေးပါတယ်နောက်ထပ်စာတချို့လဲရှိနေပါသေးတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီဦးတင်ငွေဆိုတဲ့Facebook အကောင့်ကရေးထားတာပါ2008ဖွဲ့စည်းအုပ်ချုပ်ပုံပြင်ဆင်ရေးဆိုတာနဲ့ပုံမှန်436ကိုကြည့်ပြီးတော့ပြင်ဆင်လို့မလွယ်ဘူးဆိုတာထက်ပြင်ဆင်လို့မရအောင်ပိတ်ထားတယ်ဆိုတာကပုံမှန်လိုက်မယ်ထင်ပါတယ်တက်ကပြင်ကျင်နေပဲထားအောင်ဆန္ဒမဲပေးနိုင်သူဥယျာဉ်ရဲ့ထက်ဝက်ကျော်ကထောက်ခံမှာပြင်လို့ရမယ်အနေထားဆိုတော့လုံးဝမပြင်းနဲ့လို့ပြတ်ထန်းထားတာပါဒီတိုင်းဆိုရင် NND အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှာအခက်အခဲတွေသာမကဘဲနဲ့မအောင်မြင်နိုင်ဘူးလို့တော့မြင်နေရပါတယ်ဒီအခက်အခဲကိုဘယ်လိုဖြေရှင်းမလဲဆိုရင်တော့ကျွန်တော်အမြင်ပြောရရင်ဖွဲ့စည်းပုံဥပဒေအခန်းစနစ်မှာပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းဆိုပြီးဖော်ပြထားတာပါအဲ့ဒီမှာဖွဲ့စည်းပုံဥပဒေပုံမှန်452အရမြန်မာစာနဲ့တော့အတူယူရမှာဖြစ်တဲ့အတွက် ပြင်းစင်ချင်းဆိုတဲ့စကားရက်မှာပယ်ဖြတ်ချင်းအစားထိုးချင်းဆိုတဲ့စကားရက်တွေမပါဝင်ပါဘူး။ဒါကြောင့်ဖွဲ့စည်းပုံမှာပါတဲ့ပုံမှန်436ကိုပယ်ဖြတ်နိုင်ခွင့်အာဏာဟာပြည်ထောင်စုလွှတ်တော်မှာရှိနေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကလည်းတားမြစ်ထားတာမရှိပါဘူး။ပုံမှန်436ကိုပယ်ဖြတ်နိုင်ခဲ့ပေဆိုရင်တခြားဥပဒေတွေကိုအခက်အခဲမရှိပြင်ဆင်နိုင်မယ်လို့ထင်မြင်ယူဆမိပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်။ KSX ဆိုတဲ့ Facebook အကောင့်ကလည်းအစ်စ်တာရေးလိုက်ပါဗျာတဲ့အဲ့ဒါကပိုလွယ်ပါတယ်တဲ့။အချိန်နဲ့နောက်ကျသွားရင်တိုင်းပြည်နစ်နာတဲ့အခုပဲကြည်ပါလား1990ရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုပြီးတော့လွှတ်တော်ခေါ်ပြီးအစိုးရဖွဲ့ပေးခဲ့ပဲဆိုရင်အခုချိန်ဆိုရင်တော့အတော်လေးကိုခီးရောက်နေလောက်ပါပြီတဲ့စစ်တပ်နဲ့ရင်ကြားစေကအရေးကြီးပြီပဲပြောမရရင်ပြစ်ထားခဲ့လိုက်ပါဗျာတဲ့ပြည်သူကပိုအရေးကြီးတယ်သူတို့အာဏာမသိမ်းရဲပါဘူးတဲ့သိမ်းလို့ရှိရင်လည်း2008ခြေဦးကအလိုလျောက်ပယ်ပြက်သွားမှာပါလေတဲ့ကိုကအကောင်းမြင်စိတ်နဲ့လက်တွဲခေါ်နေတော့သူတို့ကအပေါ်စည်းကကြီးပဲနေချင်းနေသေးတာဆိုပြီးရေးထားပါတယ်ပိုင်ချင်းဆိုတဲ့ Facebook အကောင့်ကတော့အဖြေကိုတော့ဥကိုဒီကအသက်ပေးပြီးပြောပြပြီးပါပြီဗျာတဲ့လွှတ်တော်မှာအစိုးတစ်ခုပဲတင်ပြီးတော့မဲခွဲလိုက်ပါဒီအခြေခံဥပဒေကိုပြည်သူကလက်ခံလက်မခံ51ရာခိုင်နှုန်းကလက်မခံရင်တော့ရေးတဲ့သာမျောလိုက်ပါတော့ဗျာတဲ့အစ်စ်ကိုအတီးပြုအစိုးရအစ်စ်ဖွဲ့ပြီးပြီပေါ့ဗျာဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီသောတာရှင်နေစာရမှာတော့ဒီဖွဲ့စည်းပုံပြင်လို့ရနိုင်မဲ့ဤတွေကိုဟိုသူတို့စကူမီသမီးအောင်အကြံပြုထားပါပါဒီထဲမှာတချို့ကလည်းအစ်စ်ပြန်ရေးတာတော့ကောင်းနေတယ်ဆိုပြီးမြင်ပါတယ်ဆိုတော့ဒေါက်တာရံမျိုးသက်ခင်ဗျဒီလိုမျိုးပေါ့လေအစ်စ်ပြန်ရေးဆွဲတာပါဝင်ပြင်တာစင်တာတွေတခြားနီးလန်းတွေရောဟိုပြစ်နိုင်ကြီးလားလားကြီးဘလောက်များရှိတယ်လဲခင်ဗျဖွဲ့စည်းပုံပြင်းနေမှာအဲကျွန်တော
်ညီမတို့ဟိုပြစ်နိုင်ကြီးတခုရှိတာကတော့ကျွန်တော်တို့ဒီ relationship ဖွဲ့စည်းပုံချေကဥပဒေကိုဟိုပြည်လုံးကစာနာခံယူပြီးပြန်လုပ်မယ်ပေါ့လေအဲ့တော့ခေါင်းချုံကကိုယ်ကမြတ်ကဓမ္မလေးရှိရာတိုင်းလုံးထောက်ခံမှုကိုဟိုဆယ်နှစ်ကျော်ကာလမှာပြန်ပြီးတော့ဆန်းစစ်မယ်ဆိုရင်ဒါလည်းဖြစ်နိုင်ရရှိတယ်လို့မြင်ပါတယ်။အဲဒီလိုပြည်လုံးမြေဆန္ဒခံရပြန်လို့လို့ဒါမဲပေးတိုင်းရရှိပြီးထောက်ဝက်ကျော်ကထောက်ခံရင်ဒီပြည်လုံးချေကဥပဒေတိုင်းဆက်သွားပြီးတော့မဲပေးတိုင်းရရှိပြီး90ရာခိုင်နှုန်းကျော်ထောက်ခံမှုမရဘူးဆိုရင်ဟိုပြည်လုံးချေကဥပဒေတစ်တည်းရရှိဖို့ဆိုတာမျိုးကိုအစိုးရလို့ရပါလေ။အဲ့ဒီပြည်သူ့ခြေကဥပဒေပြစ်ခုရှိတဲ့အခါမှာလေခုနပြောတဲ့ကျွန်တော်တို့ဟလာအရက်ဖက်နိုင်ငံရေးကောင်းဆောင်တွေအစ်စ်ဖက်ကောင်းဆောင်တွေတိုင်းနာကောင်းဆောင်တွေအားလုံးပါဝင်ပြီးတော့ပြည်နိုင်ချင်းပြီးတော့အဲရေးသားလို့ရပါတယ်အဲ့ဒီရေးသားမှုအတိမဖြစ်ခင်အထိရက်ရှိပြည်သူ့ခြေကဥပဒေနဲ့တွားလို့ရပါတယ်အဲ့တော့အဲ့ဒီလိုအခွင့်အလမ်းတစ်ခုတော့ရှိပါတယ်အဲဒါလည်းစဉ်းစားသင့်တယ်လို့မြင်ပါတယ်နောက်တစ်ခုကတော့ဒီကျွန်တော်တို့မြန်တိုင်းတရင်းသာမှာပါတဲ့ဆောင်းပါးရဲမှာကျွန်တော်တို့ပြည်သူ့မျက်တော်ဒီတမလို့ကားတဲ့ကိုယ်စလေအယူအချက်ကိုတရားတစ်ဆင့်ဦးတက်မပူတော့ဆိုရင်အချက်ပေါ်မှာဟလာပုံမှန်တရားကိုယ်ပြည့်စုံနိုင်နေဆိုရင်ဒါနဲ့အလားအလာတစ်ခုအနေနဲ့တော့ရှိပါတယ်အဲဒါလို့လည်းအရင်ကြည့်တာကတော့ကျွန်တော်တို့နိုင်ငံရေးနိုင်ငံရေးပြဿနာကိုအဖြေရှာတဲ့နေရာမှာဟောအဓိကကျတဲ့ပေါ်စိတ်ခေါ်တယ်ရေနိုင်ငံကြီးရဟိနိုင်ဆွေးနွေးပြီးတော့သဘောတူညီချက်ရအောင်ယူနိုင်ဖို့ကတော်ပြီးတော့အရေးကြီးတယ်လို့မြင်ပါတယ်အဲဆိုလိုချင်တဲ့သဘောကကျွန်တော်တို့အရက်ထက်ခေါင်းဆောင်တွေနောက်ခိုင်းမခေါင်းဆောင်တွေနောက်ဆက်ထက်ခေါင်းဆောင်တွေချားမှာကျေကျေပြတ်ပြတ်နဲ့ယူနိုင်ဆွေးနွေးပြီးတော့သဘောတူညီချက်တွေကိုအရေးကြီးအောင်ယူနိုင်ဖို့ကတော်ပြီးတော့အရေးကြီးတယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ Facebook ပေါ်မှာခုဆွေးနွေးနေတာကိုဒါရိုက်မှတ်ချက်ပေးနေတာတချို့လည်းရှိပါတယ်ဒီထဲမှာတယောက်ကတော့ရွှေကုန်းဆိုတဲ့နာမည်နဲ့တယောက်ကတော့အစ်စ်ပြန်မဆွဲရလို့မရှိပါဘူးတဲ့အစ်စ်သာဆွဲလိုက်ပါဆိုပြီးသူကလည်းရေးပါတယ်ဆိုတော့စောစောဒေါက်တာရံမျိုးသိစောပိုင်းမှာဆွေးနွေးဆိုတာတခုလည်းရှိပါတယ်ဟိုနည်းနည်းအားမလို့အားမရစိတ်နဲ့ပြောတာပေါ့လေကျွန်တော်တို့ဒီဖွဲ့စည်းပုံပြင်ရေးဆိုတဲ့ကိစ္စကျွန်တော်တို့တက်တန်းမှာတော့မြင်ရပါမလားဆိုတော့အပြောမျိုးပေါ့လေဆိုတော့လက်ရှိလွတ်တော်တက်တန်းမှာအခုပြင်ဖို့ဒီအဆိုပြုထားတဲ့မူကြမ်းကတော့တက်လာပြီပေါ့လေဆိုတော့ဒီလက်ရှိလွတ်တော်တက်တန်းထဲမှာကျွန်တော်တို့အခုပြင်မယ်လို့ပြောထားတဲ့အထက်ကဘယ်နေရာခိုင်နှုန်းလောက်များပြင်နိုင်မယ်ပြင်နိုင်ရည်ရှိတယ်လို့သုံးသပ်လို့ရမလဲကိုရမျိုးသိန်းအ
ဲကျွန်တော်မြင်တာတော့အဲ့ဒီပြင်နိုင်တဲ့ရာခိုင်နှုန်းတွက်ချက်ရတာတော့တော်တော်လေးအဲ့ခံမယ်လို့ကျွန်တော်မြင်ပါတယ်။အဲအဓိကကတော့ကျွန်တော်အများအားဖြင့်ပေါ့လေ။လက်ရှိဒီကဒီအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတင်ထားတဲ့ဥပဒေကနှစ်ရက်မှလည်းဒီပြင်ဆင်မှုလွယ်ကူတဲ့ဒီပြင်ဆင်ချက်တွေနဲ့ပါတော်ပြည့်ရပါတယ်။အဲဘုလိုလည်းအဲ့ဒီပြင်ဆင်မှုလွယ်ကူတဲ့ပြင်ဆင်ချက်တွေဒီပင်ရင်ဒီဆက်တော်ထဲမှာ85ရာခိုင်နှုန်းကျော်ထောက်ခံမှပြင်လို့ရမယ့်အချက်သေးကြီးကလည်းရှိနေတာကိုတွေ့ရပါတယ်။နောက်တစ်ခုကဒီပြင်ဆင်
နဲ့ဥပဒေပြန်ဖျက်ရမဆိုင်ဒီမှာတင်ထားတဲ့ပြင်ဆင်တဲ့ဥပဒေပြန်အားရရှိပါတယ်။အဲ့ဒီဥပဒေပြန်ပေါ်လို့လူကတင်ထားတဲ့ဥပဒေပြန်၅ခုလည်းပဲရှိနေပါတယ်။အဲ့ဒီ၅ခုထဲမှာစိတ်ဝင်စားစရာကောင်းတာကတမတော်ကတင်ထားတဲ့ဥပဒေပြန်၂ခုပါ။အဲ့ဒီတမတော်ကတင်ထားတဲ့ဥပဒေပြန်၂ခုမှာအဓိကအားဖြင့်ကသူကကာလုံနဲ့အခိုင်အမာကိုသူတို့ကပို့ပြီးတော့အရေးပါအောင်လုပ်ချင်တဲ့အချက်တစ်ချက်ရယ်နောက်ပြီးတော့ပြည်တော်စုဝင်ကြီးတွေတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေရဲ့အကြံအချက်မှာ59ဆလုံးမှာပါတဲ့ပြတ်ပြည့်အတိုင်းထည့်သွင်းလို့ဆိုတဲ့အချက်မျိုးတွေကိုတင်တာတွေ့ရပါဟု
တ်ကဲ့
အဲ့တော့အဲ့ဒီမှာဘာသွားတွေ့လဲဆိုတော့တမတော်ဘက်ကအဆိုပြုတာနဲ့ဒီအာရယမျိုးသားဒီမိုကရေစီဖက်ဒရယ်ဘက်ကအဆိုပြုတာနဲ့ဟာသွားပြီးတော့ပြည်ပခဖြစ်နေတဲ့သဘောမျိုးတွေကိုတော့အတွေ့မရပါဘူးလား
ဟုတ်ကဲ့ဆွေးနွေးပြတဲ့ဒေါက်တာရံမျိုးသိန်းကိုရင်ပါဝင်ဆွေးနွေးရပုဂ္ဂိုလ်တွေစာရေးသားပြဖို့သူတွေနဲ့သတ်သရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးဆွေးနွေးစီစဉ်တင်ဆက်တဲ့စနေညဗီဒီယိုရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာ2008ဖွဲ့စည်းပုံပြင်ဆင်ရေး NDE ပါတီအနေနဲ့ဘယ်လောက်ထိကြိုးပမ်းနိုင်ချေရှိသလဲဆိုတာတွေကိုဆွေးနွေးနှားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOE ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားအမယ် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတဆင့်နဲ့ဆက်သွယ်နိုင်ပါတယ်စာရေးရမယ့်လိပ်စာက VOE မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့လို့စာရေးသားနိုင်ပါတယ် VOE ရဲ့ရုံးချုပ်ဖုန်းနံပါတ်ကတော့1-239-382-555လေးဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါပ
ါကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ304ယောက်ရှိပြီးလူပေါင်း14,000နီးပါးကူးစက်ခံထားရကြောင်းအာဏာပိုင်တို့ကတင်းကြွေနေမှာအတည်ပြုပြောဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးစိုးရိမ်ချက်ကြောင့်ပဲတရုတ်နိုင်ငံမှာလက်တလော့နေထိုင်ခဲ့ကြတဲ့နိုင်ငံသားတွေရဲ့ခီးသွားလာခွင့်ကိုတင်းကျပ်မဲ့ကြောင်းဩစတြေးလျဂျပန်နဲ့စင်ကာပူတို့ကလည်းစနေနေ့မှာကြေညာပါတယ်အများပြည်သူဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေဖြစ်ကြေညာပြီးအမေရိကန်ပြည်ထောင်စုကအလားတူဆောင်ရွက်ပြီးနောက်တနည်းမှာပဲဒီနိုင်ငံတည်းရဲ့ဆောင်ရွက်ချက်ထွက်ပေါ်လာတာပါထိုင်ဝမ်ကလည်းခီးသွွာလာမှုပို့ပြီးတော့တင်းချက်ကန့်သက်ကြောင်းစနေနေ့မှာပဲကြေညာခဲ့ပါတယ်တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစနေညဘက်ကပြန်ခေါ်လာတဲ့မြန်မာကျောင်းသားတွေဟာမြန်မာစံတော်ချိန်တနင်္ဂနွေနေ့မနေ့အစောပိုင်းမှာမန္တလေးမြို့ကိုဆက်ရောက်သွားကြပါပြီမြန်မာအမျိုးသားပိုင်လေးချောင်းလိုက် MNA လေရင်နဲ့ဝူဟန်ကနေပြန်ခေါ်လာတာဖြစ်ပါတယ်သူတို့ကတော့မန္တလေးကကန်တိုနီဆေးရုံမှာတရင်နှစ်ပတ်ကြာတီးချာခွဲထားပြီးတော့စောင့်ကြည့်မယ်အကြောင်းလဲမန္တလေးမြို့တော်ဝန်ဒေါက်တာရဲလွင်ကသူ့ရဲ့ Facebook မှာရေးသားထားပါတယ်အီရန်နိုင်ငံတွင်မှကိုရိုနာဗိုင်းရပ်စ်မကူးဆက်ဆေးဖို့အတွက်တရုတ်နိုင်ငံကိုသွားမဲ့လာမဲ့လေကြောင်းခီးစင်တွေကိုအီရန်ကဆိုင်းငံ့လိုက်ပါတယ်။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကြောင့်စီးပွားရေးအထိနာနေတဲ့အီရန်ကစီးပွားရေးပြန်လည်နှိုးထစေရေးတရုတ်ခီးသွားတွေကိုဆွဲဆောင်နိုင်ဖို့အစီအစဉ်ကအခုလိုလေကြောင်းခီးစင်တွေပိတ်ပင်လိုက်တာကြောင့်အကြည့်အကျအထိနာစေပါတယ်တရုတ်နိုင်ငံကိုသွားမဲ့တရုတ်ကနေလာမဲ့လေကြောင်းခီးစင်တွေအားလုံးကိုပိတ်ပင်ရေးအဆိုပြုချက်ကိုအရေးပေါ်အစီအဝေးမှအတည်ပြုလိုက်ကြောင်းအီရန်ကျန်းမာရေးဝန်ကြီးကတောက်ချနေမှာ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြည်ဝင်ခွင့်ပေးစာကန့်သတ်မိန့်အသစ်အရ2020ဖြစ်နေဖေဖော်ဝါရီလ21ရက်နေ့ကစလို့မြန်မာနိုင်ငံသားတွေအတွက်ရွှေ့ပြောင်းအခြေစိုက်ပြည်ဝင်ခွင့်ဗီဇာနဲ့ DB ဗီဇာထုတ်မပေးတော့ဘူးလို့အမေရိကန်တရုတ်ကထုတ်ပြန်ထားပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမင်းထွန်းဖြစ်ပါတယ်။အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒရာမန်ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ30-40-48အပြင်VO ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VO ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။သရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြောရှင်ပွဲရာနေ့ဖြစ်ပါစေ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.